Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးကြပါစေကြောင်းဆုမကောင်းတောင်းပါတယ်။ VOA အမေရိကန်တိုင်းရင်2021ခုနှစ်မေလ26ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်စောစောသိမ့်ပါဒီစီစဉ်တွေကိုကီလိုဝတ်လိုင်းလိုမီတာ38လိုင်းလိုမီတာ32လိုင်းလိုမီတာ52နဲ့ဒီကွက်နိုင်ဘွက်မှာလက်လက်မီတာ190ကီလိုဝတ်1505တို့ကနေဖမ်းယူနားဆင်နိုင်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေတက်မှာတော့
မင်းကလေး၄ယောက်ယောက်ျားလေး၁ယောက်ပါပါတယ်ခင်ဗျာပြီးအလူခံဘုံတဘုံပါပါတယ်မှာဖမ်းတဲ့အထက်မှာစစ်ကောင်စီရဲ့ရဲရဲပြည်သူစီရဲ့ပြီးရင်ပြည်သူတို့လိုထင်ရတဲ့အရေးဝင်တဲ့လူတွေလည်းပါတယ်ခင်ဗျာ
။ဘူစင်မြို့မှာစစ်ဘေးဒုက္ခသည်တွေအတွက်အလှူခံနေတဲ့လူငယ်တွေကိုဖြိုခွဲဖမ်းဆီးခဲ့တဲ့အကြောင်းနဲ့တူစစ်ကောင်စီကကျောင်းတွေပြန်ဖွင့်ဖို့တောင်းအပ်ပေးနေချိန်ကျောင်းတွေအနီးတစ်ဖက်တွေမှာပောက်ကွဲမိလောင်မှုတွေရှိနေတာစီဒီအမ်မှာပါတဲ့တက္ကသိုလ်ဆရာဆရာမတွေအလုပ်ဖြိုခံရတာရိုင်းကော်ကရဲစခန်းတစ်ခုကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်တိုက်တာနဲ့နံမတူအပါအဝင်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေကိုသိရပါမယ်တဲ့ဘက်စေကန္နာရီအဖြစ်လူလူနဲ့ကျမ်းမာရေးတည်င်းသုံးသက်ချက်နဲ့အားကစားအစီအစဉ်တို့ကိုနားဆင်ရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တို့ပြပါမယ်ခင်ဗျာ
။စစ်အာဏာရှင်ဆန့်ကျင်ရေးရရလက်နဲ့ဆွဲကင်ပြီးတော့တုံ့ပြန်တိုက်ခိုက်နေတဲ့ကြားပြင်းနေမှာဒီကနေ့မနေ့အစောပိုင်းလွိုက်ကော်မြို့နယ်မြောက်ဖက်လွိုင်လင်းလေးရွာအနီးကထီဆဲခါရဲစခန်းကိုကရင်ပြည်သူကာကွယ်ရေးတပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ထေခုံနဲ့ဒီမော်ဆိုမျိုးတွေမှာလည်းပြစ်ခတ်တမ်းတွေကြားပြီးတော့ဒေသခံတောင်းတချီပေးလို့ရတင်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါရယ်။စာတင်ကျောင်းတွေပြန်ပွဲဖို့စစ်ကောင်စီကစူးစမ်းနေချိန်မှာပဲနယ်ဖက်တချို့ဒေသတွေမှာစာတင်ကျောင်းတချို့မီလောင်လာဘုံပေါက်ကွဲတာတွေဖြစ်ပေါ်နေပါတယ်။ပြစ်ခတ်တက်ခတ်မှုတွေနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံတော်ကဆန္ဒပြပွဲတွေကလည်းနှီးမျိုးစုံနဲ့ကြိုးကြားပေါ်ပေါက်နေဆဲပါ။စစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားဒေသတိုက်ပွဲတွေပြင်းထန်လာနေတာမှာဟူပြုစုတောင်းတဲ့နေရာတွေပါတက်ခိုက်ခံနေရတဲ့အတွက်ဒီလောက်ရက်တွေအဆုံးတက်ဖို့ကက်သလစ်ယဟန်အမတ်ကာဒီနယ်ချားလ်စ်မောင်မိုကမြစ်တာရက်ခါလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ညကတိုက်ပွဲတွေကြောင့်ခရီးပြင်းတဲ့လွယ်ကော်မျိုးအနီးကဖျားကြောင်းနဲ့လက်နေကြီးတွေကြပြီးတော့အဲ့ဒီမှာခုံလုံးနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူလေးဦးသေဆုံးပြီးတော့ရှေးဦးဒဏ်ရာခဲ့တယ်လို့လည်းယဟန်အမတ်ချားလ်စ်မောင်မိုက Twitter စာမျက်နှာမှာရေးပါတယ်။ခုရက်ပိုင်းအတွင်းရှမ်းနယ်ခရီးပြင်းတဲ့မှာစစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကိုင်တို့ကြားတိုက်ပွဲတွေကြောင့်လုံခြုံရေးသက်သားတွေနဲ့ဒေသခံတပ်ခိုက်ရေးတပါဒါဇင်နဲ့ချီတိတ်ဆုံးတာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေလည်းဘေးလွတ်ရာတောတောင်တွေထဲတင်းရှောင်နေရတာပါ။မြန်မာပြည်သူတွေအနေနဲ့ကရော့ကကြောင့်ဘဝရှင်သန်ရေးခက်ခဲနေကြသလိုဒီလိုအချိန်မှာသဘောထားကွဲလွဲနေတာကတိုင်းပြည်အတွက်ပိုးပြီးတော့ဆိုးရတဲ့အခြေအနေဖြစ်ပေါ်စေပြီးတစ်ခုတည်းတော့ဖြည့်ရှင်းနိုင်တဲ့နေ့ကညဉ့်ညားရေးဖြစ်တာကြောင့်တိုက်ပွဲတွေရပ်တန့်ဖို့ယဟန်အမတ်ချားလ်စ်မောင်ဘိုးကမြစ်တာရက်ခံလိုက်တာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နှစ်ပတ်လည်ညှိနှိုင်းခံတက်ဖို့မြန်မာနိုင်ငံကိုယ်စီလက်လက်ခံမှုအငင်းပွားစရာဖြစ်လာတဲ့နောက်မြန်မာနိုင်ငံနေရာကိုစားပြုမှုကိုချမ်းလတ်ထားဖို့ WHO ကဗုဒ္ဓနေမှာဆုံးဖြတ်လိုက်ပါတယ်။ WHO ညှိနှိုင်းခံကိုတက်ရောက်မဲ့ကိုယ်စီလက်ကိုမြန်မာအရက်ဖက်အာဏာပိုင်တွေဖက်ကရောစစ်အာဏာသိမ်းကောင်စီဖက်ကပါအဆိုပြုခဲ့တယ်လို့ AFP သတင်းမှဖော်ပြပါတယ်။ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စီလက်အဖြစ်ဘသူကိုလက်ခံမလဲဆိုတဲ့ကိစ္စမဆုံးဖြတ်ရသေးတဲ့အတွက်မြန်မာကိုယ်စီလက်ကိုမဖိတ်ဖို့ WHO အဖွဲ့ဝင်နိုင်ငံတွေကဒီကနေ့ဗုဒ္ဓနေ့မှာဆုံးဖြတ်လိုက်တာပါ။မြန်မာနိုင်ငံကိုဘသူကကိုယ်စားပြုတင်တယ်လဲဆိုတဲ့ကိစ္စမှာကုလသမဂ္ဂအထွေထွေညီလာခံရဲ့လမ်းညွှန်ချက်တွေမရသေးတဲ့အတွက် WHO ကော်မတီကခုလိုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။84ချိန်မြောက်ညီလာခံမှာမြန်မာဘက်ကဘသူကိုမှမဖိတ်ကြဘူးဆိုတဲ့အကြံပြုတင်ပြချက်ကိုမဲခွဲမှုမရှိဘဲ WHO အဖွဲ့ဝင်နိုင်ငံတွေကပုံထိုးနဲ့မနက်ပိုင်းမှာအတည်ပြုလိုက်တာပါ။WHO ညီလာခံကိုပြီးခဲ့တဲ့တနင်္လာနေ့ကနေလာမဲ့ကျွန်းလာတရရနေ့ထိကျင်းပနေတာပါ။ COVID ကရောဂါဆိုးနဲ့ရင်ဆိုင်နေရချိန်မှာကျင်းပတဲ့ WHO ရဲ့ကျန်းမာရေးညီလာခံကိုလည်းအရေးကြီးတဲ့ပွဲတစ်ခုအဖြစ်ရှုမြင်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်အာဏာသိမ်းဆန့်ကျင်ကန့်ကွက်မှုတွေနိုင်ငံတော်ပေါ်ပေါက်ခဲ့ပြီးစစ်တပ်ကပြစ်ခတ်အနေနဲ့နှာရီလုတ်ခဲ့ပါတယ်။စစ်တပ်ရဲ့အကြမ်းဖက်ကင်တန်းမှုကြောင့်လူ800ကျော်သေဆုံးခဲ့ရတယ်လို့ AABP နိုင်ငံရေးအကြီးအကဲများကုညီဆောင်ရှောက်ရေးအဖွဲ့ကထုတ်ပြန်ထားပေမဲ့မြန်မာစစ်ကောင်စီဘက်ကတော့လူ300လောက်ပဲတိစုံခဲ့တာဖြစ်တယ်လို့ဆိုပါတယ်။2020နိုဝင်ဘာရွေးကောက်ပွဲအတွင်းမဲမတမာမှုတွေကိုအကြောင်းပြပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာပါ။ 2020ရွေးကောက်ပွဲအနိုင်ရ NLD ပါတီဖက်ကတော့ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းပြီးစစ်ကောင်စီကတရားဝင်မှုမရှိဘူးလို့ပြောနေပါတယ်။စစ်ကောင်စီဖက်ကလည်း NUG ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ကြေညာထားပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ကရောဂါပိုဆိုးလာတာကြောင့်တိုကျိုအိုလံပစ်ပွဲမလုပ်ဖို့ဂျပန်သတင်းစာကြီးတစ်ခုကတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ယိုရှီဟီဒီဆူကအနေနဲ့လက်ရှိအခြေအနေကိုအေးဆေးတည်ငြိမ်စွာသုံးသပ်ပြီးတော့အိုလံပစ်ပွဲကိုရန်နာလိုက်ဖို့အစာဟီရှင်မွန်သတင်းစာကောင်းကြီးဘက်မှတိုက်တွန်းရေးသားထားတာပါ။ဇူလိုင်လ23ရက်နေ့မှာကျင်းပတော့မယ့်အိုလံပစ်ပွဲနဲ့ပတ်သက်ပြီးတော့ဂျပန်အသီးကသတင်းစာကြီးတစ်ခုရဲ့ပထမဆုံးတောင်းဆိုမှုလည်းဖြစ်ပါတယ်။ပိုကူဆက်မှုတိုးလာတာကြောင့်နိုင်ငံတော်ကစီးအောင်နေမှာလူနာရီနဲ့မနိုင်မနှင်းဖြစ်လာခြင်းအိုလံပစ်ပွဲလုံမဲ့ကိစ္စကိုဆန့်ကျင်တဲ့ဂျပန်ပြည်သူတွေလည်းတိုးလာပါတယ်။တိုကျိုနဲ့အခြားဒေသတွေမှာမေလ31ရက်နေ့ထိကာယောဂါဆန်ရအရေးပေါ်အခြေအနေထုတ်ပြန်ထားပေမဲ့ဂျွန်လအထက်ထိရက်တိုးမဲ့ပုံရှိပါတယ်။ဆရာဝန်6000ကျော်နဲ့စီးအောင်တွေကိုကိုးစားပြုတဲ့ဂျပန်ဆရာဝန်များအသင်းကလည်းအိုလံပစ်ပွဲမကျင်းပအောင်အပြည့်ပြည့်ဆန်ရအိုလံပစ်ပွဲကော်မတီကိုနားချပေးဖို့ဝန်ကြီးစုကကိုတောင်းဆိုထားကြပါတယ်။ပိုကူဆက်မှုတိုးလာနေတဲ့ဂျပန်နိုင်ငံကိုခရီးမထွက်ကြဖို့အမေရိကန်အစိုးရကလည်းသူ့ရဲ့ပြည်သူတွေသတိပေးထားနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်းဟိုတယ်မှာဝစ်ပိုးတကြောပြန်ကူးဆက်နေတဲ့အတွက်ဂျွန်လ၄ရက်နေ့ထိကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။အိန္ဒိယမှာတော့ခုရက်ပိုင်းပိုကူသူနည်းလာတယ်ဆိုပေမဲ့ပြီးခဲ့တဲ့24နှစ်အတွင်းပိုကူသူ 28,000 ကျော်ရှိနေပါသေးတယ်။ကျေးလက်တွေမှာပိုစစ်စစ်တဲ့နေရာရှားပါတဲ့အတွက်ပိုကူဆက်မှုတိစက်မကများနိုင်တယ်လို့လည်းကြွမ်းကျင်သူတွေကယူဆနေတာပါ။မြန်မာနိုင်ငံမှာတော့မေလ25ရက်နေ့ပိုးစစ်ဆေးမှု1923ခုလုပ်ခဲ့ရမှာပိုကူးသူတစ်34ဦးတွေ့ကြောင်းကျမရင်းနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရကမ္ဘာတစ်ဝှမ်းပိုကူးခံရသူ 169.8 တန်းရှိပြီးအမေရိကန်ကတော့33တန်းကျော်နဲ့ကမ္ဘာမှာအများဆုံးရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာသဘာဝအတိုင်းပေါ်ပေါက်လာတာဖြစ်ပုံရတယ်လို့ပညာရှင်အတော်များများကခန်းစားရပါပဲ။အသေးအချာမသိတဲ့အတွက်ဒါကိုထပ်ပြီးစုံစမ်းဖို့အမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတောင်းဆိုလိုက်ပါတယ
်။ Many of us feel that it is more likely that this is a natural occurrence.
ကိုရိုနာဗိုင်းရပ်စ်ပိုးသဘာဝအတိုင်းဖြစ်လာတာဖြစ်မယ်လို့ကျွန်တော်တို့ခန်းစားရပါတယ်။တရိတ်ဆန်တွေကလည်းလူတွေစီကိုကူးစက်ခဲ့တဲ့ SARS-CoV-1 လို့ရောဂါမျိုးလည်းရှိခဲ့ပါတယ်။ဒါပေမဲ့ပိုးရဲ့ဇီးမြစ်ကိုကျွန်တော်တို့တရားရခိုင်နှုန်းမသိတဲ့အတွက်စုံစမ်းစစ်ဆေးဖို့တိတ်ကိုအရေးကြီးပါတယ်လို့ဒေါက်တာဖောက်ချီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်တာပါ။တရုတ်နိုင်ငံဝူဟန်မြို့တက်ခွဲခန်းကပိုမွားပေတာသူတေဒီ3ယောက်အပြင်းထန်နေထိုင်မကောင်းဖြစ်ခဲ့တဲ့သတင်းကို Wall Street Journal ကဖော်ပြလိုက်ပြီးတဲ့နောက်မှာပဲကိုဗစ်ပိုးဖဲကလာတယ်ဆိုတဲ့မေးခွန်းတွေပိုးပြီးတော့ကြားလာရတဲ့အချိန်မှာပဲဒေါက်တာဖောက်ချီရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါ American ကျန်းမာရေးဝန်ကြီး Javier Becerra ကလည်း COVID-19 ဇီးမြစ်ကိုသိပ္ပံအခြေပြုစုံစမ်းစစ်ဆေးမှုဒုတိယအဆင့်ဆက်လုပ်နိုင်အောင်အပြည့်အစုံဆိုင်ရာပညာရှင်တွေကိုခွန်ပြုပါလို့ကမ္ဘာကျန်းမာရေးအဖွဲ့ကအင်္ဂါနေ့အစောပိုင်းကပဲတိုက်တွန်းထားတာဖြစ်ပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9383ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ဗုဒ္ဓဟူးနေ့ညပိုင်း VOA American အတန်ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာ Gaza ဒေသ Israel နဲ့ Palestine ကြားပြစ်ခတ်ရေးဆေးရအောင်ထက်ထဲဝင်ဆောင်ရွက်ခဲ့တဲ့ Egypt နိုင်ငံကိုရောက်ရှိပြီး Egypt ဆိုရခေါင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။ Israel လုံခြုံရေးနဲ့ Palestine Gaza ဒေသပြန်လည်တည်ဆောက်ရေးကိုအခုအညီပေးသွားမယ်လို့ American နိုင်ငံခြားရေးဝန်ကြီးကမနေ့ကပြောခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီး Blinken ဟာအီဂျစ်ဒေသကိုမထွက်ခွာခင်မှာတော့ Israel သမ္မတ Reuven Rivlin နဲ့လည်းဒီနေ့တွေ့ဆုံခဲ့ပါတယ်။အင်ကာနီတုံကတော့ Palestine သမ္မတ Mahmoud Abbas နဲ့တွေ့ဆုံခဲ့ပြီး Gaza ဒေသပြန်လည်တည်ဆောက်ရေးအတွက်ဒေါ်လာ85သန်းအကူအညီပေးမယ်လို့ပြောခဲ့ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့မှာတော့အီဂျစ်သမ္မတ Abdel Fattah El-Sisi နဲ့အီဂျစ်နိုင်ငံရဲ့ဝန်ကြီး Samad Shukarou နဲ့တွေ့ဆုံခဲ့ပါတယ်။အီဂျစ်နိုင်ငံပြီးရင်တော့ Jordan နိုင်ငံကိုဆက်ထွက်မှာပါအခုတိုက်ပွဲတွေပြန်ဖြစ်ခဲ့တာကြောင့်ပါလက်စတိုင်းရဲ့ဂါဇာမှာပျက်စီးခဲ့တာတွေပြန်လည်တည်ဆောက်ရေးအတွက်အမေရိကန်လွှတ်တော်ကလည်းဒေါ်လာ85သန်းအတည်ပြုပေးဖို့တောင်းဆိုသွားမယ်လို့လည်းဘလင်ကန်ကဒီဟီးစင်နဲ့ကတိပေးခဲ့ပါတယ်။ဒါအပြင်လက်ရှိအပြစ်ရတာဆက်ထိန်ထားနိုင်ဖို့ကအပြစ်ရသက်သက်နဲ့မလုံလောက်သေးပဲတိုက်ပွဲပြန်ဖြစ်စေခဲ့တဲ့အခြေခံအကြောင်းရင်းပြဿနာကြီးတွေကိုဆက်ဖြေရှင်းဖို့လိုအပ်တာမို့အဲ့ဒါတွေပါဆွေးနွေးခဲ့တယ်လို့လည်းသူကရှင်းပြခဲ့ပါတယ်ခင်ဗျ။ပြည်တွင်းစစ်တမ်းခံရတဲ့ဆီးရီးယားမှာတော့ဒီနေ့ရွက်ကောက်ပွဲမှာပြည်သူတွေမင်းဆက်စောစောမဲယုံတွေကိုသွားမဲပေးနေကြပါပြီ ဒီနေ့မနက်9နာရီကစပြီးထောက်ကောင်းချီတဲ့ဆီးရီးယားပြည်သူတွေဒမက်စကပ်မြို့တော်ရဲ့မဲပေနေရာမှာလမ်းမတွေပေါ်မှာလဲအာနာရှင်သမရဘရှာအယာဆက်ပုံကြီးတွေနဲ့သူ့ကို၆ခန်းတဲ့အလံတွေရေးဆွဲပြသထားပါတယ်။အာနာရှင်သမရအဆက်ကိုစရုပ်ထအချိန်ဖြစ်ပြန်လဲရွက်ောက်ပေးဖို့ပြင်ဆင်ထားတဲ့ဆီးရီးယားသမရရွက်ောက်ပွဲမှာအဆက်ကိုယ်တိုင်လဲအရင်တပုံထိန်းချုပ်ခဲ့တဲ့ဒေတာတစ်ခုမှမဲသွားပေးပြခဲ့ပါတယ်။လာမယ့်9နှစ်တန်းအတွက်လုပ်တဲ့ဒီသမရရွက်ောက်ပွဲဟာလွန်ခဲ့တဲ့ဆင်းရဲကဆီးရီးယားပြည်တွင်းစစ်စခဲ့ပြီးဒုတိယအကြိမ်လုပ်ခဲ့တဲ့မဲပေပွဲလည်းဖြစ်ပါတယ်။အခုရွက်ောက်ပွဲကိုလည်းအတိုက်ခံတွေနဲ့နောက်နိုင်ငံတွေကအတူအောင်ဖြစ်ကန့်ကွက်ပယ်ချထားပါတယ်။အခုတစ်ခေါက်ပွဲမှာသမရအဆက်မီတာစု250ကျားကြီးစိုးလာခဲ့တဲ့နိုင်ငံရဲ့အမြင့်ဆုံးသမရယာရုကိုဝန်ကြိုင်သူ2ဦးရှိပါတယ်။ဒါပေမဲ့သူတို့ကလူသိနေတဲ့အဗ်ဒူလာဆလူမ်အဗ်ဒူလာနဲ့မာမုဒ်အမက်မာရီတို့ဖြစ်ပြီးရုပ်ပြပြန်ဆိုင်မှုဖြစ်တာများကမြင်ထားပါတယ်ခင်ဗျာ။အမေရိကန်နဲ့တောင်ကိုရီးယားတို့အနေနဲ့ထိုင်ဝမ်လွတ်လပ်ရေးအင်အားစုတွေကိုမှားယွင်းတဲ့နမိတ်ပြအချက်ပေးတာတွေဆက်မလုပ်ဖို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံတော်ကောင်စီရုံးရဲ့ထိုင်ဝမ်ရေးရာပြောခွင့်ရမျိုးသမီးဇူဖန်လီယန်ကထိုင်ဝမ်ကိစ္စကတရုတ်ရဲ့အချုပ်အခြာနဲ့နယ်မြေတည်ငြိမ်မှုနဲ့သာသက်ဆိုင်တာဖြစ်ပါတယ်။ဒါကတရုတ်ရဲ့ပြည်တွင်းရေးဖြစ်ပြီးပြည်ပကဝယ်ဆွတ်တာကိုခွင့်မပြုနိုင်ပါဘူး။ DPP လို့ခေါ်တဲ့ဒီမိုကရေစီတိုးတက်ရေးပါတီအာဏာပိုင်တွေနဲ့ထိုင်ဝမ်လွတ်လပ်ရေးအင်အားစုတွေရဲ့ပြည်ပအင်အားစုတွေနဲ့ပေါင်းပြီးလွတ်လပ်ရေးဆက်တောင်းဆိုနေမှုကြောင့်ထိုင်ဝမ်ရေလက်ကြားဒေသငြိမ်းချမ်းတည်ငြိမ်ရေးကိုပြင်းပြင်းထန်ထန်နှောက်ယှက်ဖြစ်စေပြီးထိုင်ဝမ်သားတွေကိုဒုက္ခပေးနေပါတယ်လို့ဒီနေ့ပြောသွားတာပါတကယ်တော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့အင်ဂျီရောမှာပေါက်ကြာနေကတွေ့ဆုံပြီးပူးတွဲညင်ညာချက်ထုတ်ခဲ့ပါတယ်ဒီပူးတွဲညင်ညာချက်ထဲမှာထိုင်ဝမ်ရေလက်ကြားတွေသူတို့ဆိုငြိမ်းချမ်းတည်ငြိမ်ရေးစောင့်ထိန်ပေးဖို့ကိုပေါ်ပြထားခဲ့တဲ့ပေါ်အခုလိုတရုတ်ဘက်ကစတုံ့ပြန်လာတာပါတရုတ်ရဲ့ထိုင်ဝမ်ရေးပြောခွင့်ရစုကသက်ဆိုင်တဲ့နိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့မူဝါဒကိုလိုက်နာပြီးထိုင်ဝမ်ပြဿနာကိုမှန်မှန်ကန်ကန်ကိုင်တွယ်ကထိုင်ဝမ်လွတ်လပ်ရေးအင်အားစုတွေကိုလည်းမှားယွင်းတဲ့နမိတ်အချက်ပြတာတွေဆက်မလုပ်ဖို့မျှော်လင့်ကြောင်းထည့်ပြောခဲ့ပါသေးတယ်ခင်ဗျအိန္ဒိယနိုင်ငံအရှေ့ဘက်ကမ်းခြေမှာနောက်ထပ်ဆိုက်ကလုန်းမုန်တိုင်းစဝင်လာနေတာကြောင့်မိုးကြီးလှိုင်းထန်နေပါတယ်အရင်အသေးချေများခဲ့တဲ့တောက်သေးမုန်တိုင်းကိုဗစ်ဒဏ်အကြီးကျယ်ခံရတဲ့အိန္ဒိယကိုဝင်ရောက်ခဲ့ပြီးမှပဲအခုနောက်ထပ်ဝင်လာတဲ့မုန်တိုင်းကြောင့်လူပေါင်း 1.3 သန်းကျော်ကိုဒီကမ်းခြေဒေသတွေကနေရွှေ့ပြောင်းပေးနေရပါတယ်။ဒီနေ့နေ့လယ်ပိုင်းမြေပြင်မှုတွေဖြစ်လာနိုင်ခြေရှိချိန်မှာအခုလောလောဆယ်မုန်တိုင်းအတွင်းပိုင်းမရောက်ခင်မှာကိုမိုးကြီးပြီးရာသီဥတုပြင်းထန်တာကြောင့်အိုဒီရှားနဲ့အနောက်ဘန်ကောက်ပြည်နယ်တွေမှာလူ2ဦးသေဆုံးပြီးအိမ်ကြီးများစွာပျက်စီးသွားခဲ့ရပါပြီ။မြေပြင်မှုဖြစ်စဉ်ကလည်းအိုရီရှားပြည်နယ်ဘလာဆိုးမြို့အရှိတောင်ဘက်မိုင်30ကျော်ကိုဗဟိုပြုပြီးစတင်လာနေပြီလို့မိုးလေဝသဌာနကအစီရင်ခံထားပါတယ်။အနောက်ဘန်ကောက်နဲ့အိုရီရှားပြည်နယ်တွေမှာအခုမိုးကြီးပင်လယ်လှိုင်းထံကကမ်းခြေတချို့မှာဆိုရင်ရေစကြီးနှမြုပ်တာတွေရှိလာနေပါပြီခင်ဗျာ
။ညလောင်နဲ့ကိုဝင်းမင်းတို့ကနောက်ဆုံးရသတင်းတွေကိုပြောပြသွားတာပါ။နောက်ပိုင်းမှာတော့သတင်းပတ်ဆိုင်ကနေတွေကိုနားဆင်ရဖို့လည်းရှိပါသေးတယ်။အခုတော့သတင်းပေးပို့ချက်တွေနားဆင်အောင်ပါ။ကြောင်းဖွင့်မှုစူးစမ်းနေတဲ့အချိန်ပေါက်ကွဲပြီးတော့မိလောင်မှုတွေဖြစ်နေတဲ့အကြောင်းမတိုင်ခင်မှာတော့အဖမ်းအဆီးနဲ့ဆန္ဒပြပွဲသတင်းအရင်ပြောပြပါမယ်။မူဆယ်မျိုးမှာဆေးဘေးဒုက္ခသည်တွေအတွက်အလှူခံနေကြသူတွေကအသက်မပြည့်သေးသူတွေနဲ့မိန်းကလေးလေးဦးကိုစစ်တပ်ကဖမ်းသွားပါတယ်။ဆေးရနာသေးမှုဆန့်ကျင်သူတွေကိုစစ်ကောင်စီကအကြမ်းဖက်နှိပ်ကွပ်နေပေမဲ့ရန်ကုန်မြို့အပအဝင်တခြားဒေသတွေမှာတော့ဆန္ဒပြပွဲတွေဆက်ရှိနေသေးပါဒီအခြေအနေတွေအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပါမယ်ခင်ဗျာ
မေလ26ရက်နေ့ဒီကနေ့မနက်ပိုင်းမှာတော့ရှမ်းပြည်နယ်မူဆယ်မြို့ကအမှတ်1ဈေးထဲမှာလူငယ်တွေဥဆောင်ပြီးတော့စစ်ဘေးဒုက္ခသည်တွေအတွက်အလှခံနေတဲ့အချိန်မှာအသက်မပြည့်သေးတဲ့သူတဦးအပါအဝင်5ဦးကိုဖမ်းဆီးသွားတယ်လို့ဥဆောင်လူငယ်တဦးက VOA ကိုပြောပြပါတယ်
ဆူပြခံနိုင်ရပြီးတော့မိန်းကလေး၄ယောက်ယောက်ျားလေး၁ယောက်ပါသွားတယ်ခင်ဗျပြီးအလူခံဘုံတစ်ဘုံပါသွားတယ်မှာဖမ်းတဲ့အထဲမှာစစ်ကောင်စီရဲ့ရဲရဲပြည်သူစီရဲ့ပြီးရင်ပြုစော်တီလို့ထင်ရတဲ့အရဲဝင်းတဲ့လူတွေလည်းပါတယ်ခင်ဗျရင်တော့လို့ကျွန်တော်တို့ debate စစ်ကြောင်းထွက်နေရလည်းမဟုတ်ဘူးပေါ့အခုကကျွန်တော်တို့ကစစ်သေးချောင်းများတော့အလူခံနေရအလူကြီးဖြိုခွင်းတာဆိုတော့တိတ်ပြီးတော့ကျွန်တော်မသိမချင်းတော့ဘူးပါမယ်
ဖန်ခံထားရတဲ့သူတွေကတော့အသက်18နှစ်အရွယ်မောင်စွမ်းဝမ်းအသက်20အရွယ်မထက်ဂျမင်းတွေအသက်24နှစ်အရွယ်မဆိုးစုလိုက်နဲ့အသက်28နှစ်အရွယ်မငိမ့်သေးတာအသက်32နှစ်အရွယ်ဒေါ်ပြည့်ပြည့်တို့ဖြစ်ပါတယ်သူတို့၅ဦးကိုဘယ်ကိုဖမ်းခေါ်သွားမှန်းမသိရသေးဘူးလို့ပြောပါတယ် မူးဆယ်လူငယ်တွေဥဆောင်တဲ့ဆရာနာရှင်ဆန့်ကျင်ရေးလမ်းလျှောက်တဲ့ဘိတ်ဆိုင်ကဲတဲ့ဘိတ်စစ်ကြုံပညာရေးအလိုမရှိစားတဲ့လှုပ်ရှားမှုပုံစံမျိုးစုံတဲ့ဘိတ်တွေဟာနေ့စဉ်လိုလှုပ်ရှားခဲ့ကြတာပါတနင်္လာရီတိုင်းတဝဲမြို့မှာလည်းမနေ့တုန်းကလည်းဖက်ရည်ဆိုင်တဲ့ဘိတ်ပြုတ်လုတဲ့ဆိုင်ပိုင်ရှင်ကိုစစ်ကောင်စီတပ်ဖက်ကဒီကနေ့မနက်ပိုင်းမှာလာရောက်ဖမ်းဆီးသွားပါတယ်စာတင်ကျောင်းတွေပြန်ပြီးဖွင့်လှစ်နိုင်မှုစစ်ကောင်စီဘက်ကကြိုးစားနေချိန်မှာပဲစာတင်ကျောင်းတွေရဲ့အနီးဝန်းကျင်မှာပောက်ကွဲမှုတွေနေရာဇက်တိုက်ဖြစ်ပွားနေပါတယ်ကျောင်းလာတက်မဲ့ကလေးငယ်တွေအတွက်စိုးရိမ်တာကြောင့်ကျောင်းမတက်ရေးလှုပ်ရှားမှုကိုတော့ပျောက်ကြားစနစ်နဲ့ဆန္ဒပြခဲ့ကြတယ်လို့လှိုင်းသာယာဆန္ဒပြပွဲမှာပါဝင်တဲ့ကိုကြီးထက်ကပြောပြပါဗါတယ
်အငြင်းများမှဆိုလို့အားအတွက်လည်းကျွန်တော်တန်ခိုးတဲ့သဘောမျိုးနဲ့စာသားရိုက်ဆောင်လာမှာဟုတ်သူ့ဖွင့်တဲ့သူပေါ့နော်ကျွန်တော်ဆန္ဒတွေကဒီဇက်လူငယ်တွေကအကုန်လုံးဟိုပျောက်ကြားပုံစံမျိုးနဲ့ပဲထွက်နေကြတာကြဟုတ်
စေုပ်ချုပ်ရေးကြေညာထားတဲ့လှိုင်းသာယာမြို့နယ်မှာတော့စစ်ကောင်စီတပ်ဘက်ကနေရာတိုင်းလူလူမှာတက်ဆွဲထားတာမို့လမ်းမတွေပေါ်တက်ပြီးဆန္ဒပြလှုပ်ရှားဖို့ခတ်ခဲတယ်လို့သူကပြောပြပါဗျ။ဒါအပြင်လှိုင်းသာယာမှာလည်းမီတာမဆောင်စစ်တပ်ထုတ်ကုန်မတုံအစိပ်ပင်ရေမလောင်းစားတဲ့စားသားတွေကင်ဆောင်ပြီးလျှက်ရက်ပြက်ဘူးတပိတ်တွေလှုပ်ရှားခဲ့ပါတယ်။တောင်ကလာပါမြို့နယ်မှာလည်းအနိုင်မခံအရှုံးမပေးတောင်ကလာနှွေဦးတော်လန်ရေးဆိုတဲ့စားတန်းကိုကင်ဆောင်ပြီးလူငယ်တွေဟာမိုးတိထန်တဲ့ဂျားကပဲလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့မှာမုံရွာပင်မတပိတ်စစ်ကြောင်းနဲ့ဖောင်းကားကျေးရွာကလူလူတွေပူပေါင်းပြီးလူဝင်အား600လောက်ဆရာနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။ကျေးလက်တွေမှာစစ်ကောင်စီထံမှအခွန်ဆောင်နေတာတွေချီးငွေပြန်ဆက်တာမျိုးတွေရှိနေတာကြောင့်ဘူးတပိတ်ကိုမြင့်တင်မှုတွားရောက်ဟောပြောခဲ့ကြပါတယ်။ကျေးရွာလူလူကလည်းပန်းကုန်းနေနဲ့ကြိုဆိုခဲ့ကြတယ်လို့မုံရွာလူလူတိုက်ပွဲတပိတ်ဥဆောင်ကော်မတီအဖွဲ့ဝင်ကိုခန့်ဝေဖြူကပြောပြပါတယ်။
ကျေးလက်နေပြည်သူလူထုကိုဒူးတပိတ်ကိုအချိန်ချင်းလှုပ်ရှားဖို့ပေါ့နော်အဓိကအဲ့ဘက်မှာကျွန်တော်ဒီ site view ချင်းဝင်ဟာဆက်ဖို့ရပြီးမီတာကဆောင်ဖို့ရအဲ့အဲ့ဒါကြီးလုပ်နေတဲ့ခါကျရင်ကျွန်တော်ဒီပင်းငွေတွေကိုစစ်ကောင်စီရှိနေတဲ့မြန်မာပေးဖို့ပေါ့နော်မပေးဆောင်ဖို့အဲ့အဲ့ဒါတော့ပြောရအဓိကတော့ဟုတ်ကဲ့
စကိုင်းတိုင်းဒဇယ်မြို့မှာလည်းလူရအများပြားနဲ့လမ်းလျှောက်တပိတ်ဆိုင်ကဲတပိတ်တွေဆင်နွှဲပြီးကျေးရွာတွေမှာလှည့်လည်ခြိတက်တပိတ်မှောက်ဆန္ဒပြခဲ့ကြတယ်လို့တပိတ်ဥဆောင်ပါဝင်သူကိုတက်မျိုးဦးကပြောပြပါတယ်
တက်ကောင်စီကိုရှုံ့ချတဲ့ကြီးကျော်သားအနေနဲ့ဒီလိုလည်းအဲမှာဆိုင်ကဲတပိတ်လုပ်တယ်ပထမလမ်းလျှောက်တပိတ်လမ်းလျှောက်တပိတ်ပြီးတဲ့ခါကျဆိုင်ကဲတပိတ်ပတ်ပါတယ်ရွာပေါင်း9ရွာလောက်ကိုပတ်တယ်ကြောက
်ရင်းမပင်မြိုင်ဆလင်းကြီးညောင်ဦးမန္တလေးဖားကန်ကလေးစားတဲ့နေရာဒေသတွေမှာလည်းဒေသခံလူအများအပြားကစစ်အာဏာရှင်ကိုပုံစံမျိုးစုံနဲ့တော်လှန်တပိတ်မှောက်ကြပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ရဲ့မေလ25ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားတဲ့စာရင်းအရဆိုရင်တော့စစ်ကောင်စီလက်ချက်ကြောင့်အခုချိန်ထိသေဆုံးသူပေါင်းက829ဦးထိရှိသွားပါပြီ။ဖမ်းဆီးခံထားရသူက4313ဦးရှိပြီးဖမ်းဝရမ်းထုတ်ခံထားရသူကတော့1862ဦးထိရှိတယ်လို့ဖော်ပြထားပါတယ်ရှင်
။အဖမ်းအစီးနဲ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တင်ကိုမဆုမွန်ပြပြသွားတာပါ။CDM တက္ကသိုလ်ဆရာဆရာမတွေအလုပ်ထုတ်ခံရတဲ့အကြောင်းနဲ့တိုက်ပွဲသတင်းတွေမကြာခင်သိရပါမယ်။အခုတော့ပေါက်ကွဲမိလောက်မှုတွေဘယ်နေရာတွေမှာဖြစ်ခဲ့တယ်လဲဆိုတာကြည့်အောင်ပါ။နိုင်ငံတော်အခြေခံပညာကျောင်းတွေကိုဇွန်လတရနေ့မှာပြန်ဖွင့်ဖို့စစ်ကောင်စီကကြိုးစားနေတဲ့အချိန်မှာပဲကျောင်းတွေမှာဘုံပေါက်ကွဲတာမိလောက်တာတွေဖြစ်နေပါတယ်။ဒီကနေ့မှလည်းနေရာတော်များများကကျောင်းတွေနဲ့ကျောင်းနဲ့နေတဲ့နေရာတချို့မှာပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပါမယ်။
စာတင်ကျောင်းတွေကိုပြန်ဖွင့်နိုင်မှုစစ်ကောင်စီကကြိုးစားနေချိန်မှာပဲနိုင်ငံတော်ဝန်ကကျောင်းတွေမှာဘုံပေါက်ကွဲမှုနဲ့မီးလောင်မှုတွေနေ့စဉ်ဖြစ်နေပါတယ်။မနေ့ညကလည်းဒီကနေ့မနက်မှာဖလန်းကကျောင်းတစ်ကျောင်းမှာဘုံပေါက်ပြီးဒီနေ့မနက်2နာရီဝန်းကျင်လောက်မှာအင်းတော်မျိုးနယ်ကအလဲတန်းကျောင်းတစ်ကျောင်းမီးလောင်ခဲ့ပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားအခုရက်ပိုင်းအတွင်းတိုက်ခတ်မှုတွေရှိနေသလိုဒေသခံကာကွယ်ရေးအဖွဲ့တချို့ကအုပ်ချုပ်ရေးပိုင်းကိုပြစ်ခတ်တိုက်ခတ်တာတွေရှိနေပေမဲ့အခုလိုကျောင်းတွေပုံကွဲတာမီးလောင်တာတွေနဲ့ပတ်သက်ပြီးဘယ်သူလုပ်တယ်လဲဆိုတာတော့ထုတ်ဖော်ပြောဆိုတာမျိုးမတွေ့ရသေးပါဘူး။စကိုင်းတိုင်းကလေးမျိုးမှာလည်းစစ်ကောင်စီကကျောင်းတွေပြန်ဖွင့်ဖို့ကြိုးစားကြတဲ့ကကျောင်းတွေမှာဘုံပေါက်တာတွေရက်ဆက်ဆိုသလိုဖြစ်နေပါတယ်။မင်းကတာဟန်ကအမှတ်73ကျောင်းမှာဘုံတစ်လုံးပောက်ကွဲခဲ့ပြီးစေတော်ဦးကျေးရွာကကျောင်းတစ်ကျောင်းမှာဘုံနှလုံးဇက်တိုက်ပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်
။မင်းကကျတော့တာဟန်ကအမှတ်73ကျောင်းမှာကွဲတယ်ပေါ်နေနီးရကွဲတာဟောလေအဲဆယ်တော်ဦးကျောင်းမှာဆယ်တော်ဦးဆိုကလေးမျိုးရွာပေါ့နော်သုံးနေနိုင်တဲ့ဝေးမှာရွာတွေတင်ထားတော့သူကျောင်းချန်ယူနေမှာပဲအဲ့လိုဘုံလုံးကွဲတယ်နှလုံးကွဲတယ်ပေါ့နော်စီစဉ်တော့ဆဲဗမာစီရိုက်တယ်ရတာတော့မရှိဘူးပေါ့ညကလည်းဒီမျိုးထဲမှာပေါ့နော်နေရာအတိအကျစုံစမ်းလို့မရဘူးည10နာရီခွဲနောက်ပိုင်းမှာဘုံလုံးစီစဉ်တော့ဆင်းကွဲတယ်ဒီထိခိုက်တယ်ရတာပါများလို့မကြောက်ဒါမဲ့လူတယောက်တော့ဖမ်းသွားတယ်ပေါ့သူတို့
မနေ့ကကလေးမျိုးနဲ့တင်းသွားရမှာလဲတင်းမေးတလန်ဆိုသူအိမ်မှာဘုံပေါက်ကွဲခဲ့ပြီးတအူးသေဆုံးခဲ့ပါတယ် ပုံပောက်ကွဲမှုဖြစ်တဲ့အိမ်ကစစ်ကောင်စီတပ်တွေကိုတိုင်ကြားတဲ့အတွက်စစ်ကားခုနှစ်စီးနဲ့စစ်သားနဲ့ရဲတွေရောက်လာပြီးပြည်သူ20ဝန်းကျင်လောက်ကိုရွာထဲမှာဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပြီးပြန်လွတ်ပေးခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။ဒီကနေ့မနက်ပိုင်းကရွှေပြည်သားမြို့နယ်ကမူလာရမ်းကျောင်းအနီးမှာပုံပောက်ကွဲမှုဖြစ်ခဲ့ပြီးအဲ့ဒီကျောင်းအနီးမှာရှိတဲ့လက်ဖက
စ်ကားရောက်လာတယ်တဲ့စစ်ကားရောက်လာပြီးတော့အဲအခုတော့အိမ်ဆိုင်ကပိတ်ထားတယ်တဲ့အဲ့မှာ24နှစ်အရွယ်ကောင်လေးတယောက်ကလက်ပိတ်ဆိုင်မှာစာထိုင်နေရတယ်အဲ့ကောင်လေးကအဲ့လိုပေါက်လဲပေါက်လဲပေါက်ဆိုင်ရယ်နဲ့ပြေးလာတယ်သူကပြေးပြီးအဲ့သူ့ကိုရောင်းရောင်းပြီးတော့ပြတ်တက်လိုက်တယ်အဲ့မှာတယောက်ကပြီးတော့အလောင်းကိုယူသွားတယ
်ကချင်ပြည်နယ်ဖားကံမှာလည်းဒီကနေ့မနက်ကအကြောင်းတစ်ကြောင်းမှာဘုံပေါက်ကွဲခဲ့ပါတယ်ဒီပေါက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်သားတွေကဖားကတ်နဲ့အနီတဝိုက်ရွာတချို့အထိလှည့်လည်စောင့်ကြည့်မှုတွေရှိနေပေမဲ့အဖမ်းစီတော့မရှိသေးဘူးလို့ဖားကတ်မျိုးလုံခင်ကဒေသခံတအူကပြောပါတယ်
ဖားကတ်ဘက်မှာဆိုရင်ဟိုဗါလဲကျွန်တော်စစ်ဝစ်စုံနဲ့ရဲဝစ်စုံတွေနဲ့အဲ့လိုစောင့်နေတာကြောက်ဝိုင်းနားမှာစောင့်နေတာတို့ပေါ့နော်လုံခင်ဆိုရင်ရက်ွက်တစ်တို့အဲ့ဒီဟိုးကျွန်တော်တို့ဒီလုံခင်ဒီအနောက်ဘက်အောင်ရာအနောက်ဘက်ကအဲစီဆိုင်တဝိုက်မှာအဲ့လိုစစ်တာတော့တွေ့တာပေါ့ဒီနေ့အဲ့လိုပုံပေါက်ခွဲတဲ့အနေအထားမှာရှိတော့
ဒီကနေ့ညနေ3နာရီဝင်းကျင်လောက်မှာမူဆယ်မျိုးကစ3လုံးယုံပညာရေးမှုယုံနဲ့ဆေးရုံရှိတွေမှာဘုံ3လုံးပောက်ခွဲခဲ့ပါတယ်လက်တလုံးမှာအထီးကိုက်ဘလောက်ရှိသလဲဆိုတာမသိရသေးပေမဲ့အဲ့ဒီပောက်ခွဲတဲ့နေရာတွေနဲ့မနီမဝေးမှာရှိနေတဲ့ဖုံးဆိုင်မှာဖုံးကာဗာလာဝဲသူမိုင်းလုံသိန်းဦးကိုစစ်ကောင်စီတပ်တွေကစစ်ကားနှစီးနဲ့လာဖမ်းသွားတယ်လို့မူဆယ်ဒေသခံတဦးကပြောပါတယ်
အထီးကိုက်တရားတော့မတိရသေးဘူးခင်ဗျပုံပေါက်တဲ့နားရဲ့ဟိုဘက်နေတော့ရောက်တော့ပေါ့နော်သူကဖုန်းကပါလာဝယ်ရတဲ့သဖန်သွားတယ်ခင်ဗ
ျမေလဇန်ပိုင်းလောက်ကစလို့နိုင်ငံတော်ကစစ်ကောင်စီအောက်မှာရှိတဲ့အုပ်ချုပ်ရေးမှူးရုံးတွေကျောင်းတွေနဲ့ရပ်ကွက်အတွင်းတချို့နေရာတွေမှာပုံပေါက်ကွဲမှုတွေနေ့စဉ်ဖြစ်နေတာပါပေါက်ကွဲမှုတွေကြောင့်တေဆုံးသူတွေရှိနေတယ်လို့ပေါက်ကွဲမှုကိုတန်တရားရှိလို့ဆိုပြီးအဲ့ဒီအနီးအနားဝန်းကျင်မှာရှိတဲ့လူငယ်တွေကိုရိုက်နှက်အကြမ်းဖက်ပြစ်ခတ်ဖမ်းဆီးတာတွေလည်းရှိနေပါတယ်ရှင်
ကျောင်းတွေဖွင့်ဖို့လုပ်နေတဲ့အချိန်ပေါက်ကွဲပြီးလောင်နာတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုအလီမာပြောပြသွားတာပါ30ထဲမှာပဲ CDM တက္ကသိုလ်ဆရာဆရာမတွေအလို့ဖြုတ်ခံရတဲ့တဲ့ရင်ဆက်ပါမယ်ရန်ကုန်တက္ကသိုလ်ကဆရာဆရာမ300ကျော်ကိုယာရုကထုတ်ပယ်လိုက်ပြီးဆိုတော့ပညာရေးဝန်ကြီးဌာနရဲ့အမိန့်ကြော်ညာစာတစ်ခုဒီကနေ့ထွက်ရှိလာပါတယ်နိုင်ငံဝန်ထမ်းဥပဒေအတိုင်းအခုလိုလုပ်ရတာလို့ပညာရေးဝန်ကြီးရဲ့ထုတ်ပြန်ချက်မှာရေးထားပေမဲ့ပညာရေးအတိုင်းဝန်ကတော့ဒီလိုရဲ့အပေါ်မှာပြစ်တင်ဥပမာတွေရန်ကုန်ကလာတဲ့ဒီတဲ့ရင်အပြစ်ဆုံးကိုကုသညုံကပြောပြပါမယ်
ခုစီကံဖောက်ပြက်လို့ယာယီကနေပြီးတော့ယာယီဆိုင်ငံခံထားရတဲ့ရန်ကုန်တက္ကသိုလ်ကဆရာဆရာမ338ဦးကိုယာယီကနေထုတ်ပယ်လိုက်ပြီးလို့ပညာရေးဥက္ကဋ္ဌကထုတ်ပြန်လိုက်တာပါခွင့်မဲ့ပြက်ကွက်တာအမိန့်ညွှန်ကြားချက်တွေကိုမလိုက်နာတာဒါတွေကြောင့်မလို့နိုင်ငံဝန်ထမ်းနီးဥပဒေပုံမှန်53တိုင်းယာယီကနေထုတ်ပယ်ပြီးတော့ပြစ်ဒဏ်ချမှတ်လိုက်တယ်လို့မေလ20ရက်နေ့ရက်စွဲတက်ထားတဲ့ဒီကြေညာချက်မှာရေးပါတယ်ပညာရေးဝန်ထမ်းတွေအလုပ်ပြန်ဝင်ကြဖို့ပညာရေးဥက္ကဋ္ဌကနေပြီးတော့မတ်လ9ရက်နေ့မှာတတိပေးခဲ့ပါတယ်လုပ်ငန်းခွင်ပြန်မလာတဲ့ဆရာဆရာမတွေကိုအလုပ်ကနေယာယီရန်နာကြောင်အဲ့နောက်ပိုင်းမှာကြီးညာခဲ့ပါတယ်ဒီနောက်မှာတော့ဆရာဆရာမတွေကိုနိုင်ငံဝန်ထမ်းဥပဒေပါအတိုင်းကနေဦးစစ်ဆေးမှု preliminary inquiry နဲ့ဌာနတွင်းစစ်ဆေးမှု departmental inquiry တွေကိုပြည်ညာဝန်ကြီးဌာနကလုပ်ခဲ့ပါတယ်ဒီစစ်ဆေးမှုကိုလက်မခံတဲ့ဆရာဆရာမတွေကိုအခုစပြီးတော့ယာယီကနေထုတ်ပယ်လာတာဖြစ်တဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဒေါက်တာခင်လေးမြစ်ကပြောပါတယ်
ဒါပေမဲ့အမှုကိုပြုလုပ်ထားတဲ့ဆိုရင်တော့ဆရာဆရာမတွေကဒါဟာသူတို့ဒီပြုမှုနဲ့ပတ်သက်ပြီးတော့သိချင်ချင်းနဲ့ပုံကန်ချိပါမယ်ပေါ့ဒီကိစ္စကတော့ဒီရွယ်ချက်ရှိနေအာလာရှင်ကိုပုံကန်တော်လိုက်ရင်တော့ကြောင်းမသွားတာဖြစ်တဲ့ဆဲဒီ PDB မှာလည်းဘယ်သူမှသွားပြီးအချက်မခံဘူးအချက်မခံတဲ့အခါကျတော့သူတို့ကမျက်ကွယ်မှာကြီးရင်လည်းဆိုပြီးတော့ကြီးရင်လိုက်တယ်ကြီးရင်လိုက်တော့ဓာရီရဆိုင်အချက်လေးဥပဒေတတိယအချက်ကြီးနဲ့ဒါကသမှုပဲပေါ့ထုတ်ပြတဲ့အချက်ပါပေါ့နော်
ရန်ကုန်ပြည်သူ့တပ်သူကဆရာနဲ့အမှုတန်း189ဦးကိုလည်းထုတ်ပယ်တဲ့ကြောင်းဒီရက်ပိုင်းမှာကြီးညာခဲ့ပါတယ်။ထုတ်ပယ်တဲ့ဆေးနဲ့မှာပေါမောခ၊တွဲဘက်ပေါမောခ၊ပေါမောခဌာနမှူး၊ကတိကလက်ထောက်ကတိကဒီလိုမျိုးယာရုအဆင့်ဆင့်ပါဝင်ပါတယ်။တနင်္ဂနွေတပ်သူကောလိပ်အသီးသီးကတာဝန်ကနေပြီးတော့ယာယီရက်ဆိုင်ခံထားတဲ့ပညာရေးဝန်ထမ်းစုစုပေါင်း 35,000 ကျော်ရှိပြီးတော့ဒီထဲမှာဆရာဆရာမတွေလည်းပါဝင်ဖြစ်ပါတယ်။ဒီအရေးအတွက်တိုင်းထုတ်ပယ်ခံရဖို့များတယ်လို့ဒေါက်တာခင်လေးမြစ်ကပြောပါတယ
်။အရေးတက်ကအတူရော့နေတော့အနေနဲ့ရှိနေတယ်။ဒါပေမဲ့အဲ့အမောက်ကြီးကပြည်ပြည်သားကကြောက်တော့မှာမဟုတ်ဘူး။ဒီအရေးတက်အားလုံးကထုတ်ပယ်ခံရတဲ့ခြေထဲမှာပါလာမှာပဲ
။ဆရာဆရာမတွေထုတ်ပယ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာသိန်းဝင်းကို VUE ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။မေလ24ရက်နေ့ကစပြီးတော့အခြေခံပညာကျောင်းတွေမှာကျောင်းအပ်လက်ခံနေကြောင်းပညာရေးဝန်ကြီးဌာနကကြေညာထားပါတယ်။ ဒါပေမဲ့လည်းကိုဗစ်ကျန်းမာရေးစိုးရင်ရတာနိုင်ငံရေးမတည်ငြိမ်တာတွေကြောင့်ကျောင်းအပ်တဲ့ယာနှုန်းကတော့နည်းနေပါတယ်။စီးပွားရေးကောင်စီကဂျွန်လ၁ရက်နေ့မှာအခြေခံကျောင်းတွေပြန်ဖွင့်မယ်ဆိုပြီးတော့ကြေညာထားတယ်လို့လုပ်ငန်းခွင်ပြန်မဝင်တဲ့ကျောင်းဆရာတွေကိုလည်းအရေးယူသွားမယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံလုံးဆိုင်ရာအခြေခံပညာရေးဝန်ထမ်းများတမက္ကကဒေါက်တာထင်လင်းကအခုလိုပြောပါတယ်
။ကျောင်းကျောင်းတွေပုံမတွေ့ရတဲ့စာလေးရှင်းပြမှာမအောင်မြင်သေးဘူးအခုအခြေခံရင်ဒီနေ့ရဒီနေ့ရလုံးဝကျောင်းအတာကအလွန်နေရတဲ့ကောင်တွေကျောင်းအနေနဲ့အဲဒီပေါ်မှာဒီအနာရှင်တွေကတော့လေဒါကိုပောက်ကွဲတာလေဖြစ်နေတယ်အဲ့တော့ဒီအပြည့်ချီမုန်းတဲ့သဘောပေါ့နော
်အခြေခံပညာရေးမှာတော့ဆရာဆုစုပေါင်း4,500ကျော်ရှိပြီးတော့3,200ကျော်ကခွင့်မဲ့ပြက်ကွက်နေကြောင်းစျေးချွေကောင်စီရဲ့ပညာရေးဦးကြီးဌာနကစီရင်ထုတ်ပြန်ထားပါတယ်ဒီရပိုင်းထုတ်ပယ်ခံရတဲ့အခြေခံပညာဝန်ထမ်းတွေထဲမှာချင်းပြည်နယ်ဖလန်းခရိုင်တိတိမျိုးနယ်ကဆရာဆရာမ1,000ကျော်လဲပါပါတယ်မြန်မာနိုင်ငံမှာကလေးငယ်17တန်းလောက်ဟာပြီးခဲ့တဲ့ကိုဗစ်ကာလတစ်နှစ်ပတ်လုံးမှာစကောင်းကောင်းမတင်ခဲ့ရသလိုအခုလည်းပဲမရေရာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ပညာရေးဝန်ထမ်းတွေကပြောပါတယ်ပညာမတင်ကြားနိုင်တာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေလို့ပဲဆရာတွေပေါ်မှာဖိနှိပ်တာစာသင်ကျောင်းတွေမှာစစ်တပ်ကဝင်ရောက်နေတာဒါတွေကိုလက်မခံနိုင်ကြောင်း UNICEF နဲ့ Save the Children အဖွဲ့တွေကဒီရပိုင်းအတွက်မှသတိပေးပြောကြားထားပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြီးစုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်မေလ26ရက်ဗုဒ္ဓညဘက် VOE စီစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုတော့တိုက်ပွဲသတင်းတွေဆက်ပါမယ်ရှမ်းမြောက်ဘက်ကတိုက်ပွဲသတင်းမတိုင်ခင်ကယားဘက်ကိုအရင်ကြည့်အောင်ပါကယားပြည်နယ်လွန်ကုန်မြို့နယ်ကရဲစခန်းတစ်ခုကိုကာကွယ်ရေးတပ်ဖက်ကနေဒီကနေ့မနက်မှာတိုက်ခိုက်ခဲ့တယ်လို့ဒီမော့ဆိုမြို့နယ်ရှမ်းပြည်နယ်မိုးပြဲမြို့ဘက်မှာပစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းဒီဝေဒနောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ကယားပြည်နယ်လွိုင်ကုန်မြို့နယ်တိမောစုမြို့နယ်ရှမ်းပြည်နယ်မိုးပြဲမြို့ဘက်မှာပြည်ခတိုက်ခိုက်မှုတွေဖြစ်ပွားနေပါတယ်။ဒီနေ့မနေ့အစောပိုင်းမှာလွိုင်ကုန်မြို့နယ်မြောက်ဘက်လွိုင်လီလင်းရွာနီးကတီဆဲခန်းရဲစခန်းကိုကရင်နီပြည်သူ့ကာကွယ်ရေးဖွဲ့ကနေပြည်ခတိုက်ခိုက်ခဲ့တယ်လို့လွိုင်ကုန်မြို့ခံသူကပြောပါတယ
်။ဒီရဲ့ဖွဲ့ကတော့လွိုင်လီလင်းတီဆဲခန်းပေါ့ရဲနဲ့စစ်သားရှိတယ်ဟာချန်ကရမယ်စပေါ့တီဆဲခန်းရွာနီးရောတီဆဲခန်းရဲစခန်းတော့အမှတ်တော့ဖိုင်တယ်အဲ့ဒါအပိကြီးဖိုင်တယ်ဘူးလုံးတော့ရတယ်ဟာ
ရှမ်းပြည်နယ်နဲ့ကယားပြည်နယ်ဆက်ထီဆဲကန်စကန်ပြည်ခတ်ဆက်ခတ်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလုံးက VOA ကိုခုလိုပြောပါတယ
်ပြည်ခတ်ဆက်ခတ်တာတော့ရှိပါတယ်ဗျဒီနေ့မနေ့ပိုင်းမှာလည်းချိုးစခန်းတွေကိုလာရောက်ပြည်ခတ်တာတော့ရှိပါတယ်အဲ့ဒီမှာတော့ကျွန်တော်တို့စီကရဲတဲ့ဆိုတော့တိုက်ခိုက်ရရှိနိုင်နေရှိပါတယ
်ပြည်ခတ်ဆက်ခတ်မှုပြင်းထန်ဖြစ်ပွားခဲ့တဲ့တီမော့ဆူမြို့ဘက်မှာလည်းစစ်ကောင်စီတပ်ဖက်ကနေပြည်ခတ်ခဲ့လို့ဒေသခံတို့ထိခိုက်မှုရှိတယ်လို့တီမော့ဆူမြို့ခံသူကပြောပါတယ်
ဒီမော့ဆိုမြို့လုံးမြို့နယ်တဝိုင်းမှာပြင်းထန်တယ်လို့နိုင်ဆောင်နန်းလာတယ်လို့စစ်တောင်းစီကတနင်္လာနေ့ဖြစ်တယ်ဗျ။၂ယောက်စီလိုက်၂ယောက်တည်းရ။ Okay ရက်သားရကဒီတော်ပြီသူရယ်။ဒရောတော်ဆိုရင်စစ်ခံပြည့်ရမထီလို့
ပြီးခဲ့တဲ့တနင်္လာအင်္ဂါနေ့တွေတုန်းကဒီမော့ဆိုမြို့တွင်စစ်ကောင်စီတပ်ဆွဲရရဲစခန်းနဲ့ဆိုးရယုံတွေကိုဒီတုကာကိုရေးဖွဲ့ကနေပြစ်ခတ်တိုက်ခတ်ခဲ့ပြီးနောက်ပိုင်းဒီမော့ဆိုမြို့မှာလုံခြုံရေးဖွဲ့တွေကနေအင်အားထပ်မံပြည်တင်းနေရာယူထားသလိုလမ်းသွားလာသူတွေပေါ်မှာစစ်ဆေးပြစ်ခတ်မှုတွေရှိလာနေတာပါ။မနေ့ကတီမောစုမြို့တွင်ရဲစခန်းတိုက်ခိုက်ခံရကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ
်မနေ့ကလည်းအဲ့မှာတီမောစုရဲစခန်းပေါ့တီမောစုရဲစခန်းကိုလာဖြစ်တာရှိပါတယ်ကျွန်တော်တို့တီမောစုဖြစ်စင်မှာလည်းရဲ၃ဦးလောက်တော့တန်ရာရှိတာရှိပါတယ
်အလားတူရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲမြို့ပွဲကုံ၃ရပ်ကွက်မှာလည်းဒီကနေ့မှာစစ်ကောင်စီဘက်ကပြစ်ကတ်မှုတွေကြောင့်မြို့ခံတွေတိမ်းရှောင်နေရတယ်လို့မြို့ခံသူကပြောပါရယ်
တို့မိုးပြဲပွဲကုံတောင်းမှာတ냐အိမ်တွေကတော့ရန်တန်းပြစ်တယ်တို့အိမ်တွေလည်းကတော့ပေါက်အိမ်တွေကုန်ချစ်တယ်ပွဲကုံတောင်းရက်ကွက်မှာဒီကနေ့ဆိုရင်တို့ဒါဝဆမ်းမမြူအဘူပြေးလာကြတယ်ဒီဖက်ကိုလေရှင်းနိုင်နောက်ပိုင်းတော့ပါတော်လို့မြန်မနေ့အစောကြီးပိုင်းတော့စစ်တာစစ်တာစစ်တာတွေအများကြီးပဲစကန်ထားတယ်မြို့မြေမှာ
မိုးပြဲမြို့မှာစစ်ချောင်ဥယျာဉ်2000လောက်ရှိနေပြီတို့တွေဟာအနောက်ပတောင်တရင်ရွာမဖက်တွေမှာစစ်ပြီးတိမ်းရှောင်နေကြရပါတယ်။ကယားပြည်နယ်တွင်စစ်ကောင်စီတပ်ဖွဲ့နဲ့ဗီရုကာကွေရွှေဖွဲ့တို့ကြားစစ်ရေးတိမ်းမှမှုမှာလွိုင်ကုံနဲ့တီမော့စုနယ်စပ်ကဒေသခံ9000ခန့်စစ်ရှောင်နေရပြီးအကူအညီလိုအပ်နေတယ်လို့စစ်ရှောင်ကူညီရေးအဖွဲ့ဝင်တို့ကပြောပါတယ
်။လွိုင်ကုံတမျိုးနယ်ဆောင်လုံးဖြစ်ရှိတော့အလုံးတော့ရှိတယ်။ဒါပေမဲ့ဒီနယ်လုံးအပိုင်းပါနဲ့ဖြစ်ရှိရင်တော့
ငါတော့လောလောရှိတယ်အဓိကအချက်ခက်ကကြတော့ကလေးနဲ့မြေကြီးနဲ့ဒီပတ်ချွာရင်လည်းနောက်ထပ်သူတို့တက်မိုးရလာတဲ့ခါကျတော့မိုးကောင်အခင်းတွေမှာလေအဲ့ဒီကလည်းအားရတော့မြန်မာနိုင်ငံကြက်ချင်နေတဲ့အတင်းကကြရပြည်နယ်ရှိတိုက်ပွဲရှောင်ဗီဒီယိုတွေအတွက်ရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေပြေပို့လာတယ်လို့ထုတ်ပြန်ထားပါတယ်
ဒါပေမဲ့လက်ရှိတရားပြည်နယ်တွင်လုံခြုံရေးနဲ့လမ်းကြောင်းအခြေအနေအရစစ်ဆောင်စခန်းကိုရောက်မလာသေးဘူးလို့စစ်ဆောင်ကူညီရေးဖွဲ့ဝင်တို့ကပြောပါတယ်။သူတို့ဘက်ကတော့ဖြစ်တယ်ကရှိရဲ။သူတို့အဲ့အဖက်မှာပစ္စည်းတွေဝယ်ထားတယ်ရှိရဲ။သူတို့ကပုတ်ရှင်ပုတ်လို့မရဘူးထင်တယ်လမ်းကြောင်းလမ်းရှင်သေးဘူး။နည်းနည်းလေးလမ်းကြောင်းပြည်နယ်ကပုတ်ပြီးနေတော့သူတို့ကပြောထားတယ်။ကရှိရဲပြည်န
ကျွန်တော်တို့ကစားတောင်းရေးကျမ်းမာရေးကိစ္စတွေမှာခက်ခဲရှိနေတယ်လို့စစ်ရှောင်ကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။ကြွိုင်းကောကရေစကန်ကိုဒေသခံပြည်သူ့ကာကွယ်ရေးတွေဝန်တိုက်တဲ့အကြောင်းနိုင်ငံကိုရင်တရင်ပြပေးခဲ့တာပါ။အခုဆက်ပြီးရှမ်းမြောက်ဘက်ကတိုက်ပွဲတွေကြောင့်စစ်ပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြောင့်တိုက်
ောင်းလာရှုမူဆယ်ပြည်တော်စုလမ်းမကြီးမှာကားအတော်အလာတွေခေတ္တရပ်ဆိုင်ခဲ့ပါတယ်ဒီတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းကပြောပြပါမယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်အတွင်းမှာ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်ကတစ်ဖက် SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့တန်းပလောင် TNL ပူးပေါင်းတပ်တွေကတစ်ဖက်ဒီကနေ့မနက်မှာတိုက်ပွဲတွေပြန်လည်စတင်ခဲ့တာပါလက်ရှိတိုက်ပွဲဟာရေအိုရွာအနီးမှာဖြစ်ပွားနေတယ်လို့ဒေသခံရွာသားတဦးက VOA ကိုအခုလိုပြောပါတယ
်ရေအိုမှာဖြစ်တယ်ဒီအခုချိန်မှာပဲဒီတော့ဖြစ်နေတာဒီအခုချိန်လည်းဖြစ်တယ်အဲ့နာမှာကျွန်တော်ကျန်ဘူးအဖိုက်များနေဝါကျွန်တော်ပြန်မအဲ့ရဲဘူးကျွန်တော်ခုချိန်ပတ်လုံးမှာပြန်လာတာ
နမ်မတူမြို့နယ်ကဆစ်ရှောင်းတွေကိုကူညီသူတဦးကမနက်9နာရီလောက်ခရဲကလက်နက်ကြီးပစ်တံတွေကိုတိုက်ပွဲနေရာနဲ့ဆယ်မိုင်အကွာလောက်မှာရှိတဲ့ကြေးရွာကနေကြားနေရကြောင်းပြောပါတယ
်။မနက်9နာရီလက်နက်ကြီးကတော့ကျွန်တော်ရွာကနေကြားနေရတော့ကမ်းလမ်းတိုင်းရင်ဆယ်မိုင်လောက်တော့ဝေးလို့မရဘူ
း။ပြီးခဲ့တဲ့အင်္ဂါနေ့က SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့တန်းပလောင် TNL ပူးပေါင်းတပ်ဖွဲ့ဝင်တွေကားစီး40လောက်နဲ့လာရှိုးနမ်မတူလမ်းအတိုင်းလာပြီးပန်လုံဘက်ကိုခြိတက်သွားကြောင်းနဲ့ RCSSSSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့တွေကလည်းအင်အားတိုးမြင့်ထားတာရှိကြောင်းဒေသခံတွေကပြောပါရယ်။ပြီးခဲ့တဲ့မတ်လအကုန်ပိုင်းမှာစတင်ခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်မန်လီ၊မန်ကျန်း၊မန်ဆာနဲ့ရေဦးကျေးရွာတွေကနေအိမ်118လုံးမီးလောင်ပျက်စီးခဲ့သလိုဒေသတွင်းကျေးရွာတွေကစစ်ရှောင်3000လောက်ဟာလည်းမန်ဆန်၊ကောင်းဟုံ၊မန်မိုင်၊နားလေ၊ပန်တပြေစတဲ့ကျေးရွာတွေနဲ့တီပေါ်မြို့ကိုတိမ်းရှောင်နေရပါရယ်။ဒီဟာဒီဟာတောင်ရဆိုက်ပျိုးချိန်ဖြစ်တာကြောင့်တချို့ရွာသားတွေဟာနေရပြန်တောင်ရပြန်လှုပ်ချိန်မှာလဲစစ်ကြံမိုင်းဘုံတွေနေမိတာကြောင့်တဦးသိမ်းဆုံးခဲ့ရတယ်လို့ထိခိုက်ဒဏ်ရာရတဲ့သူတွေလည်းရှိနေကြောင်းစစ်ရှောင်တွေကိုကူညီနေသူတွေကပြောပါတယ်ကိုခိုင်မျိုးနဲ့ရှုကင်းသာအနီးပြည်တော်စုလမ်းမကြီးပေါ်မှာတော့ဒီမနက်9နိုင်လောက်ကစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားတာရှိခဲ့ကြောင်းနဲ့ဒီတိုက်ပွဲတွေကြောင့်ကားအသွားလာတွေခိတရန်နာခဲ့ရကြောင်းကိုခိုင်ဒေသခံတွေကပြောပါတယ်
ဒီဒီမြို့ထဲနေလက်မကြီးကလုံးလုံးနဲ့ပြည်ပြည်နဲ့ညားရတယ်ဆိုတော့လက်မကြီးနဲ့ပြည်တဲ့ချိန်ကမှအပင်မှာဖြစ်နေဆိုအဲရှိကတာပင်မှာဖြစ်လို့ဆိုပြီးတော့ဒီကနေ launch လိုက်တာပဲအဲ့ဒါခဏလေးပဲတောင်းပန်းတော့ကားတွေကအသွားလာပြန်ရှိက
ြလက်ရှိနမ်မတူနဲ့ကိုခိုင်မြို့နယ်တွင်အခြေအနေနဲ့ပတ်သက်ပြီး TNL တောင်းပလောင်အဖွဲ့ကပြောခွင့်ရသူကိုမေးမြန်းရမှာတော့တိုက်ပွဲသတင်းတက်လာတာမရှိကြောင်းပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်မိုးမောင်းမြို့နယ်မြို့သိကုံလောဘက်ကအခြေအနေကိုစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကလည်းအခုလိုပြောပါရယ
်အဲ့ဘက်မှာတော့ကျွန်တော်တို့မနေ့တုန်းကတော့မရှိပါဘူးဒီနေ့ကတော့အဲ့မှာလာရောက်ပစ္စည်းအဝေးရနဲ့ပြစ်ခတ်တဲ့ဖြစ်စဉ်လူတွေတော့ရှိပါတယ်ဒီတာဝါတိုင်းကုန်းဘက်မှာတော့အဝေးရလာပြစ်ခတ်တဲ့နောက်ရှိပါတယ
်ဒေသခံတွေကတော့တိုက်ပွဲဖြစ်တာတွေငြိမ်သက်နေပေမဲ့တမရော်ဘက်ကစစ်တီအင်အားတွေနေစဉ်ပို့ဆောင်တာတွေရှိနေတာကြောင့်ဒီရက်ပိုင်းအတွင်းတိုက်ပွဲတွေပြန်လည်ပြင်းထန်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်မုံမောင်မျိုးနယ်ကဗမော်မြေကြီးနားကားလမ်းကိုဆိုးမိုးထားတဲ့အလွန်ပွန်စခန်းကိုမတ်လအတွင်း KIA ကတင်ယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကဧပြီလအတွင်းမှာပြန်လည်ထိုးစစ်ဆင်ခဲ့တာအခုဆိုရင်မိုးမောက်မြို့နယ်အတွင်းတိုက်ပွဲဟာနှစ်လနီးပါးကြာမြင့်ခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ရှမ်းမြောက်ဘက်မှာစီးရီးတင်းမာနေတဲ့အကြောင်းကိုငင်းချမ်းပြောပြသွားတာပါဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းပတ်ဆင်ကဏ္ဍတွေအလှည့်ကြပါပြီသတင်းသုံးသပ်ချက်နဲ့အားကစားအစီအစဉ်တွေမတိုင်ခင်မှာတော့
လူထုနဲ့ဂျမားရေးကန္တာနားဆင်ရအောင်ပါအခုလိုအချိန်ကာလမျိုးမှာလိုအပ်နေတဲ့စိတ်ဓာတ်ခွန်အားကိုအပြည့်အဝရရှိနိုင်ဖို့တရားထိုင်တဲ့အမှုကိုနေ့စဉ်ပြုလုပ်ပေးနေတဲ့အကြောင်းဒေါက်တာတန်းစောကတင်ဆက်ထားပါတယ်ခင်ဗျာ
တရားထိုင်ခြင်းဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးရောရုပ်ပိုင်းဆိုင်ရာကျန်းမာရေးအပေါ်မှာပါအထောက်အကူဖြစ်စေတာပါအနောက်နိုင်ငံတွေမှာတော့တရားထိုင်တာကိုခရီးတစ်ဆိုင်လှုပ်ဆောင်လာနေကြတယ်လို့ UK နိုင်ငံမှာနှလုံးထုခုဆရာဝန်တူဖြစ်သူဒေါက်တာတင်ဆန်နာလွင်ကပြောပါတယ
် meditation ဆိုတာကိုပေါ့နော်ဒီအဓိကဟို meditation လုပ်တဲ့အကျိုးကျေးဇူးတွေပေါ့နော် benefit တွေကိုဒီ၃ body ၃ခုနဲ့ပြောပြချင်တယ်ပေါ့နော်ဆိုတော့ဒီကတော့ physical body ပေါ်မှာတကယ်ဒီခန္ဓာကိုယ်မှာဘယ်လိုအကျိုးသက်ရောက်မှုတွေရှိလဲပြီးတော့ရှင် mental body ဆိုတာစိတ်ခန္ဓာပေါ့နော်ဒီစိတ်ခန္ဓာမှာဘယ်လိုအကျိုးသက်ရောက်မှုတွေရှိလဲနောက်တစ်ခုကကြာ spiritual body ဆိုတော့ဒီစိတ်ခွန်အားပေါ့နော်ဒီစိတ်ဓာတ်ခွန်အား energy level ဘယ်လိုအကျိုးတွေသက်ရောက်မှုတွေရှိလဲဆိုတာတစ်ချက်ပြောပြပေးချင်တယ်ပေါ့နော်
သိပ္ပံနေကြလေးလာဆန့်စစ်မှုတွေအရာတရားထိုင်ခြင်းဟာအုံနောက်နဲ့နှလုံးကျန်းမာရေးအပေါ်မှာကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရရှိစေတယ်လို့သိရပါတယ်
။နှလုံးဒီ heart မှာဘာဖြစ်နေစေလဲဆိုတဲ့အခါကြောင့်ဒီ meditate လုပ်တဲ့ဟာဆိုတော့ meditate လုပ်ခြင်းအပြင်ဒီတရားထိုင်ခြင်းအပြင်ဘာဖြစ်လဲဆို vagus nerve ကို activate လုပ်တာဆိုတော့ဒီ heart rate တွေခန္ဓာကိုယ်မှာဒီနှလုံးခုန်တာတွေကဟိုဟိုဟာဖြစ်သွားတယ်ဒီကြောက်တယ်ပြည့်ရယ်ဆိုရင်နှလုံးခုန်တာတွေမြန်တယ်လေဒါပေမဲ့ခုနစိတ်ငြိမ်းချမ်းနေအေးချမ်းနေရဆိုလို့ရှိရင်ဒီ heart rate တွေကနှေးတယ် heart rate တွေကနှေးငြိမ်းသွားမယ်ပြီးတော့ရှင် blood pressure ဒီ pressure တွေကလည်းဟိုဒီ hypertension တို့တွေးတွေးပါရှိရလို့ဆိုရှင်အများကောင်းတာပေါ့နော် pressure တွေပါဆိုလည်းငြိမ်းသွားမယ်ပြီးတော့ရှင် oxygen မှာလိုအပ်တဲ့ demand တွေကလည်းဟိုဟုတ်ကောင်းဆက်ပြန်လည်းနေသွားမယ်ပြီးအဓိကပါလဲဆိုလို့ရှိရင်ဟိုခန္ဓာကိုယ်မှာ stress hormone တွေပေါ့နော် stress free ဖြစ်နေတဲ့အတွက်ကြောင့်မလို့ stress hormone ဖြစ်တဲ့ adrenaline နဲ့ cortisol level တွေကလည်းကျသွားမယ်အဲ့ဒါတွေကျခြင်းအဖြစ်ပါဖြစ်လဲဆိုတဲ့အခါကျတော့ဘာလို့ဆိုအဲ့ဒီအမှန်တမ်းပြောရရင်တော့ဒီ meditation လုပ်ခြင်းအပြင် heart disease တွေကာကွယ်ရ prevent လုပ်တယ်ဆိုရက် study တော့မရှိသေးဘူး okay ဒါပေမဲ့ meditation ဒီ reduce stress and anxiety ဆိုရက် study ရကောင်းကောင်းရှိတယ်ဆိုတော့အဲ့ဒီနောက်တစ်ခုကပါ study ရှိလဲဆိုရက်ခါကျတော့ဒီ cardiovascular disease တွေပေါ့နော်နှလုံးယောဂနဲ့ပတ်သက်တာနှလုံးတွေးကြောခြင်းတာဖြစ်ဖြစ်နှလုံးခုံတာအာနဲ့နှလုံးညှင်းအားနေတာပေါ့နော် heart failure လို့ခေါ်ရပေါ့နော်အဲ့ဟာတွေအကုန်လုံးပေါ့နော်ဒါတွေကို by reducing stress and anxiety လုပ်ခြင်းအပြင်ဒီဟာကို prevent လုပ်တယ်ဆိုရယ် study ရှိရယ် directly မဟုတ်ပေမဲ့ indirectly ကိုကဒီ meditation ရဲ့ effect က heart ပေါ်မှာဘယ်လိုဒီနှလုံးနဲ့ပတ်သက်ပြီးတော့ဘယ်လိုကောင်းစေလဲဘယ်လိုအကျိုးပြုလဲဆိုတာကိုကဒီconclude လုပ်လို့ရတာပေါ့နော်
တရားထိုင်ခြင်းဟာနှလုံးကျန်းမာရေးပေါ်မှာကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်ရရှိစေတာကြောင့်တရားထိုင်ခြင်းကိုနေ့စဉ်ပြုလုပ်ပေးသင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါကျောက်တက်တန်းစော်ရဲ့လူလူနဲ့ကျန်းမာရေးကဏ္ဍကိုအခုလိုဗိုလ်ဒူးညဘက်9နာရီက10နာရီရေဒီယိုအစီအစဉ်မှာအပတ်စဉ်ဆောင်မြောနားဆင်နိုင်ပါတယ်အားကစားအစီအစဉ်ကိုမကြခင်နားဆင်ရပါမယ်အခုတော့မြမအရေးသုံးသပ်ချက်အလှည့်ပါအာဏာသိမ်းစစ်ကောင်စီကရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းသင့်မသင့်စဉ်းစားမယ်လို့ဆိုလာပါတယ်။ဒီလိုလှုပ်လာလိမ့်မယ်ဆိုတာကလည်းကြိုတင်ခန့်မှန်းသိရှိနိုင်ခဲ့တဲ့ကိစ္စလို့ဆိုရမှာပါ။တကယ်တမ်းဖျက်သိမ်းလာတဲ့အခါမြန်မာနိုင်ငံရဲ့အခင်းချင်းဘယ်လိုများဖြစ်သွားနိုင်ပါသလဲ။မြန်မာအရေးသုံးသပ်တဲ့ဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသာကဇွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ။
ကျောက်တင်မောင်တန်းခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကမြန်မာဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေရဆိုတာပြောစပြောလာပါပြီ။တကယ်တော့ဖျက်သိမ်းမယ်ဆိုလိုက်တာကကြိုတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါ။အောက်ရတော့မဟုတ်ဘူးထင်ပါတယ်စကတဲ့ကသို့တော်လည်းပဲအခုသူတို့ကြိုပြီးတော့သွေးတိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖျက်သိမ်းလိမ့်မယ်လို့ထင်ပါဆရာ
။ဖျက်သိမ်းနိုင်ပါလေ။အဲဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံရေးလှုပ်နေတဲ့တမတော်အတွက်အဓိကအခန္ဓာဖြစ်လို့ဖြတ်သိမ်းတဲ့အခက်အခဲတွေအများကြီးကြုံရမယ်အဲတပ်မတော်တွေမှာရောပြည်ပမှာရောနိုင်ငံတကာမှာရောအခက်အခဲတွေကြုံရမယ်ဒါပေမဲ့ခုသွားနေတဲ့ပုံစံကတော့ဖြတ်သိမ်းမဲ့ပုံစံပါပဲကုလသမဂ္ဂအထွေထွေတွင်းမှုရုပ်ရဲ့အခုကိုယ်စားခရစ်တင်ကလည်းအဲ့ဒီလိုဖြတ်သိမ်းမဲ့ထင်တယ်လို့အစိုးရတရားပြောထားပြီးပါပြီ
ဟုတ်ကဲ့ဒါပေမဲ့အခက်အခဲတွေကြုံရမယ်ဆိုတဲ့နေရာမှာဆရာပြောသလို ီတွင်ပြပအများကြီးကံကွယ်ဆင်ရှင်မှုတွေကြုံလာလိမ့်မယ်ဆိုတက်တွင်မှာတော့ကံကွယ်ဆင်ရှင်မှုတွေဖြစ်လာနိုင်ပါမှာဆရာအဲ့ဒါမျှော်လင့်ရင်တော့မျှော်လင့်ချက်ထားလို့ရမှာပါ
တက်တွင်မှာအခြေနှက်တဲ့လူတွေရှိပါတယ်ဒါကကြီးသူတရားလုံးကိုဆန့်ကျင်ပြီးလောက်ရတဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့2015ရွေးကောက်ပွဲမဲပေးခဲ့ပုံတွေကိုကြည့်လို့ရှိရင်မဲပေးသူတွေရဲ့60ကနေ80ခန့်လုံးတွင်ပေါ့နော် NLG ကိုမဲပေးခဲ့ပြီး23-25ရာခိုင်နှုန်းလောက်ကအကြခိုင်ကွန်ပျူတာကိုမဲပေးခဲ့တယ်15ရာခိုင်နှုန်းလောက်ကတော့တိုင်းရင်းသားပါတီတွေနဲ့တခြားပါတီတွေကိုမဲပေးခဲ့တာတွေ့ရပါတယ်အဲ့တော့ဒီမိုကရေစီလိုလားကြတဲ့လက်ရှိမှာဆိုလို့ရှိရင်60နဲ့ပဲတွက်လို့ရှိရင်60အပေါင်း15တွက်85ရာခိုင်နှုန်းလောက်4ရောက်မှ3ရောက်လောက်ကတက်လို့မလို့တော့မလို့လားပါဘူးဒါကလည်းအောက်ခြေမှာဆောင်ရနေကြတဲ့ပုံချုပ်တွေပုံမှုတွေပုံကြီးတွေတော့တက်လို့သားတွေပုံတော့လည်းသိကြပါတယ်အဲ့ဒီတော့တက်ပြင်းမှာဒီတိုင်းဆက်သွားလို့တိုင်းကြီးကမကောင်းနိုင်ဘူးဆိုတဲ့တိုင်းကြီးကိုချစ်တဲ့သူတွေလည်းအများကြီးရှိပါတယ်ပုံကံလားမပုံကံဘူးဆိုတော့နောက်ကိစ္စတစ်ခုပ
ါကျွန်တော်သိချင်တာကအဲ့မှာဒီဆန့်ကျင်မှုတွေကြောင့်အခု NLD ကိုချက်သိမ့်မယ်ဆိုတဲ့သူတို့ရဲ့ဥတီချက်ကပြန်ပြီးတော့ရုပ်သိမ်းသွားနိုင်တဲ့အထီရောရှိလာနိုင်ပါမလားခင်ဗျာ
ဒါကသူဆုံးဖြတ်အောင်ပါနော်အရေးတော့ဟုတ်ချုပ်ရေးပေါ့ပုံကြုံကြီးအဲသန်းရွှေလက်ထက်ကတော့ NLD ကိုမဖြတ်သိမ်းမဲနဲ့အတူသွားဖို့ဆိုတဲ့ရွေးချက်နဲ့ဆောင်ရွက်ခဲ့ကြတယ်အခုဖြတ်သိမ်းမဲဆိုလို့ရှိရင်ပုံပြီးဆိုးရတဲ့အကျိုးဆက်တွေရလာနိုင်တယ်အခုကိုပြည်တွင်းစည်ရဲ့အနေထားဟာဆိုပုံပြီးဆိုးသွားတယ်ဒီလိုညံ့ညံ့ရေးအလားအလားအရန်နေသွားတယ်နိုင်ငံတကာဆက်ဆံရေးထိုးပြီးကျသွားတယ
်တိုင်းပြည်အခြေအနေကတော့အများကြီးထိုးပြီးကျဆင်းသွားတယ်မှန်တယ်ဆိုတော့ဒီ NLD ကိုဖျက်သိမ်းပြီးရင်တော့သူတို့အနာဆက်လက်တည်နေရေးအနာခိုင်မာရေးအတွက်ကောအကြီးမားတဲ့အထောက်အကူဖြစ်သွားနိုင်မယ်လို့သူတို့တက်မြတ်တွက်နေကြပါလားဆီ
မပြည်သူလူထုပေါ်မှာအခြေခံတဲ့အနာတည်နေရေးရတော့သူမရတော့သူကတင်းနဲ့တဲ့အကျန်းဖက်မှုပေါ်မှာအခြေခံတဲ့အနာတည်နေရေးကိုပဲသွားနေရအဲ့တော့ NLD ကိုဖျက်သိမ်းတယ်ဆိုတာကလည်းလူထုသဘောထားနဲ့အုပ်ချုပ်တဲ့စနစ်ကိုသွားတာမဟုတ်ဘူးနော်တဲ့နဲ့အာနာနဲ့အကျန်းဖက်မှုနဲ့အဲ့ဒီပုံမှာအခြေပြုတဲ့အုပ်ချုပ်ရေးကိုပဲဆက်သွားတာအာနာရှင်စနစ်ကိုပဲဆက်သွားတာဖြစ်တယ်ပေါ့ဒါအပြင်သူကဥသိမ့်စိန်လက်ထက်မှာဖွင့်ခဲ့တဲ့အဖွင့်ကိုတော့ခြေဖြတ်ပြစ်လိုက်တယ်။ဘာကြောင့်လဲ။အဖွင့်ကိစ္စဒီမှာအဓိကအတိုက်ခံပါတီအခုရှိဖို့ဒါအရေးကြီးပါတယ်။အယောင်ဆောင်ဒီလူလူမထောက်ခံတဲ့အတိုက်ခံပါတီမဟုတ်ပါဘူး။အဲ့တော့ NLD ကliberalization လို့ပြောတဲ့အဖွင့်ကိစ္စကိုဆောင်ရွက်ဖို့အတွက်ကိုကလည်းတော်တော်အရေးကြီးတဲ့အခက်ခဲမှရှိပါတယ်။ဒါကဘာလို့ခြေဖြတ်တာလဲဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုသွားမယ်လို့တပ်တော်ခေါင်းဆောင်တွေကပြောနေတဲ့အချက်ကိုပြန်လည်ခြေဖြတ်ပြစ်တာပါ
။ပြီးရင်ဒီမှာအဲ့ဒါသူတို့လို NLD ကိုခြေဖြတ်လိုက်တော့သူတို့အပြီးကကြောထောက်နှောက်ခံပြုထားတဲ့ပြီးခိုင်မျိုးပါတီကရော NLD နေရာမှာအစားထိုးပြီးတော့လူလူထောက်ခံမှုကိုပူပြီးရလာနိုင်တယ်လို့များသူတို့တွက်နေသလား။
အဲ့ဒီနေရာမှာအစားထိုးလို့ဆိုတာမဖြစ်နိုင်ဘူးရှာ
လူလူထောက်ခံမှုကပူရလာ
လူလူရဲ့နှလုံးသားထဲမှာကဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရှိပြီးသားဖြစ်တယ်။ဘာနဲ့မှအစားထိုးလို့မရနိုင်ဘူး။ဒါကြောင့်မို့လို့ရှာခုနပြောသလိုပေါ့နော်။သူတို့အချင်းချင်းကြားထဲမှာထင်အောင်မှုတစ်ခုဖန်တီးဖို့တော့ပဲဒါကဖြစ်မယ်။တကယ်တမ်းကလည်းမဖြစ်ဘူး။တမိုင်းမှာလည်းရှိခဲ့။မသလာပါတီပြီးသွားတယ်မျိုးသားညီငယ်ဖွဲ့ချုပ်မဲရကလူညာတလောက်ပဲဒီတိုင်းမဲရ2017ဒီတိုင်းမဲရတယ်2015ဒီတိုင်းမဲရတယ်2020ဒီတိုင်းမဲရသမိုင်းနှစ်ကာလအရှိကြီးမှာပြတ်တာခဲ့ပြီဒါကိုမျက်ပွယ်ပြုတာကမိုက်မဲတာကလွဲပြီးတန်တာဘာမှမချက်နိုင
် NLD ကိုဖျက်သိမ်းနေဆိုရင်တော့ NLD ဆိုတဲ့နာမည်ကတော့ပြတ်သွားမှာပေါ့လေသို့သော် NLD ကိုထောက်ခံတဲ့အင်အားစုဒီမိုကရေစီလူလာတဲ့အင်အားစုတွေရဲ့ယက်တိမှုကဘယ်လိုဆက်လက်ပြီးတော့ဖြစ်လာမလဲအဲဒါဆရာအစားထိုးတဲ့အင်အားစုတစ်ခုခုအဖွဲ့အစည်းတစ်ခုခုဒါ institute တစ်ခုခုပေါ်ပြန်လဲပေါ်ထွန်းနိုင်မယ်လို့ခံမနိုင်ပါဘူးလား
ဆရာ institute တစ်ခုအစ်စ်လဲပေါ်ကြမလို့ဘာလို့ NLD ဆိုတာရှိသူတွေရဲ့ရင်ထဲမှာရှိပြီးသားဖြစ်တဲ့တကြောင်ဥပဒေအကြောင်းအရအာဏာရဖျက်သိမ်းလိုက်တဲ့အတွက်ကြောင့်ပျောက်သွားတာပဲရှိနေရှိနိုင်တယ်အခွင့်အာဏာနဲ့ချိန်နေသေးတာနဲ့ပြန်ပြီးပေါ်လာမှာပဲဒါမှမဟုတ်ရင်ပြက်ချင်မှလည်းပြက်မယ်မြေအောက်လုပ်ငန်းတွေကိုဆောင်ရွက်တာလည်းဖြည်းဖြည်းဖြစ်မယ်နော် ဲ့တော့ရေဘူးကအားဖြင့်တော့ပျောက်မသွားဘူးဒါပေမဲ့လက်တွေ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာတော့ခက်ခဲတွေအများကြီးရှိလာနိုင်ကြီးနော်ဒါမျိုးအတွေ့အကြုံတွေကိုအာဖရိကမှာ ANC ကလက်နက်ကိုင်တော်လိုင်းလုပ်မယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်ခဲတွေကိုကြိုတင်ညွှန်မှန်းပြီးတော့ Mandela Plan ဆိုတဲ့ Mandela စီမံကိန်းကိုချခဲ့တယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းမိမိရဲ့ပါတီဝင်တွေနော်ဘလို့ခွဲဖြန့်မလဲမျိုးသားညီညွတ်ရေးဘလို့ဆက်ထိန်မလဲဥပမာအချင်းအဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မို့လို့နော်ရွေးကောက်ပွဲဝင်မဲ့ line ကကျွန်တော်တို့ရဲ့ရန်သူဖြစ်သွားတယ်နော်အရက်ပဲအဖွဲ့စည်းတွေဥတွေပင်မှာဆက်လက်ဆောင်ရွက်မဲ့လူတွေကလည်းကျွန်တော်တို့ရဲ့ရန်သူတွေဖြစ်သွား emplan တွေရလောက်ပဲဆိုလို့ရှိရင်တော့အဲ့ဒါဒီကောင်ကရန်သူမဟုတ်ကျွန်တော်တို့ရဲ့မဟာမိတ်တွေပဲဘာကြောင့်လဲတိုက်ပွဲပုံစံပေါ်တဲ့အတွက်ကြောင့်ရွေးကောက်ပွဲလုပ်ရင်လည်းရွေးကောက်ပွဲဝင်တဲ့အဖွဲ့ကိုသက်သက်ဖွဲ့ထုတ်ထားတယ်။ဟော ANC ကနေမှဆိုတော့ဒီလိုစီမံကိန်းတွေကိုဆောင်ရွက်နိုင်မယ်ဆိုရင်ဆရာပြောသလိုအားနည်းမသွားနိုင်။အားနည်းသွားတာကအဲဒီလိုစီမံကိန်းမရှိလို့အဲ့ဒါကအကြီးမားဆုံးသောအတိုက်ဆန်တွေရဲ့အားနည်းချက်ပဲ။
အဲ့တော့ NLD ဟာမြေအောက်ပုံစံဖြစ်သွားတယ်။ဒီနေ့အချင်းလက်နက်ကင်တဲ့ပုံစံမျိုးအထိဖြစ်သွားနိုင်တဲ့ဆိုရင်ဒေါန်ဆန်းစုကြည်ရဲ့အကြမ်းမဖက်တဲ့
ဒီလက်နဲ့ကင်တယ်လို့ကျွန်တော်တို့ပြောတဲ့ဟာက NLD ရဲ့မူဝါဒမဟုတ်အဲ့ဒီကလက်နဲ့ကင်တာ NLD ကနေခွဲထွက်သွားတဲ့အဖွဲ့တစ်ဖက်လို့ပြောလို့ရ NLD ကအကြမ်းမဖက်လမ်းတွေကိုပဲဒေါန်ဆန်းစုကြည်ဆက်လက်ဆွဲကင်မယ်လို့ကျွန်တော်ကတော့ဒီလိုပဲယုံကြည်လက်နဲ့ကင်သွားတဲ့လူနဲ့ပฏิပက္ခဖြစ်ချင်မလို့ဘူးရှာ
ဟုတ်ကဲ့မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုတာဘာပြောတာလဲဆရာကြီး
အ
ဲ့ဒါဒီအောက်ပုံစံမျိုးဖြစ်သွားနိုင်တယ်ယူဂျီပုံစံမျိုးဖြစ်သွားနိုင်တယ်ဆိုရင် NLD ဟာ
ပါတီကတိတ်တိတ်စိတ်ဖွဲ့စည်းထားတဲ့ပါတီတစ်ခုပဲဖြစ်သွားလိမ့်ဒါပေမဲ့အဲ့ဒီလိုဖြစ်သွားတဲ့အတွက်ကြောင့်မို့လို့လက်နက်ကိုင်ဒေါ်လာရေးကိုသွားတယ်လို့အထိပ္ပာယ်မထပ်ဘူ
းโอเคဆိုတော့အဲ့ဒီတိတ်တိတ်ဖွဲ့စည်းထားသောပါတီဒီတိုက်ပွဲကိုဘယ်လိုဖော်ဆောင်လဲရွေးကောက်ပွဲလဲဝင်ခွင့်ရှိမှာမဟုတ်ဘူ
းဟုတ်တယ်ဒါကြောင့်မို့ရွေးကောက်ပွဲဝင်ခွင့်ရှိတဲ့ပါတီတစ်ခုကိုခွဲပြီးထူထောင်တယ်မန်ဒယ်လာတို့ကနော် NGO စီတဲမှာမိမိရဲ့ပါတီဝင်တွေကိုဖျက်ချလိုက်တယ်အလုံးသမားတမကတွေလက်သမားတမကတွေတမကပေါင်းစုံထဲမှာ NLD ပါတီဝင်တွေအများကြီးဖျက်ချလိုက်ဆိုလိုတာကတိုက်ပွဲပုံစံတစ်ခုတည်းမဟုတ်တော့ဘူးဥရိပင်းတိုက်ပွဲရှိမယ်ဥရိပတိုက်ပွဲရှိမယ်လက်နက်ကိုင်တိုက်ပွဲရှိအဲ့ဒီဟာသုံးခုစလုံးဒီမဟာမိတ်ကြီးပဲဖြစ်ခုလို့မဖက်နိုင်ဘူးဆိုရင်အချင်းချင်းကရွေးကောက်ပွဲဝင်သွားတဲ့သူကရန်သူဖြစ်လာလက်နက်ကိုင်တိုက်ပွဲဝင်သွားတဲ့သူကလည်းရန်သူဖြစ်လာကိုယ်လမ်းစိမပြူလို့ဆိုမဟုတ်ဘူးအဲ့တော့ကျွန်တော်တို့လိုနေတာကမန်ဒယ်လာပလန်လို့စီမံကိန်းကြီးအကုန်လုံးလွှမ်းခြုံထားတဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးကိုဥတီတဲ့စီမံကိန်းကြီးတစ်ခုလုံးဖြစ်တဲ့အဲ့ဒီတက်မှာရွေးကောက်ပွဲဝင်တာလည်းပါကောင်းပါနိုင်တယ
်ကျွန်တော်တို့အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့စီနရီယိုကိုဥတီပြီးပြောနေရတာအဲ့တော့ရွေးကောက်ပွဲနေမွင်သူတို့ကဒါလူလူဆန္ဒခံယူပွဲတို့ဘာလို့လဲပြောနေတာတင်းတင်းကြားလာရကြပြီအဲ့ဟာကဥပိရောတော်မှာသူတို့ထင်သလိုလုပ်လို့ရတဲ့အခြေအနေလို့ဆိုနိုင်မယ်ထင်တယ် referendum လုပ်တယ်ဆိုတာကတော့ရွေးကောက်ပွဲတဲ့သူတို့မလင်းတပတ်လုပ်ရတာပိုလွယ်ကူတဲ့ကိစ္စလို့ဖြစ်နေတာပေါ့မြန်မာနိုင်ငံမှာ recent history မှာကြာသိခင်ဖြစ်ခဲ့တာကြည့်ရင
်လူကလည်းတရားမဝင်တော့အစိုးရတရားဖြစ်တဲ့တောင်တရားဝင်မှုကိုရဖို့အတွက်ကြံရှာပါပဲရေပူးရအဖြစ်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများစုရတယ
်
အဲ့ဒီလိုပုံစံရအောင်အ ਨੇ စုံဟန်ဆောင်မှုသဘောရလေးဖြစ်အောင်လဲဆောင်ရွက်ကြမှာပဲဒါကတပါတီအာဏာရှင်အဆက်ဆက်မှာကြိုးစားခဲ့တာတွေပဲအဲ့တော့အဲ့ဒီလိုနီလာဟောင်းကြီးတွေနဲ့ပြန်ပြီးရဖို့သူကြိုးစားလိုက်တယ်သို့တော့ဒါကတိုက်ပြည်အတွက်အဖြစ်ဖြစ်မှာမဟုတ်ဒါကြောင့်ပြဿနာဖြစ်ရှင်းရမရဟုတ်ကဲ့
နောက်ဆုံး
ဆက်ပြီးသွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့ဤအဲ့ဒီအခါမှာလဲဘယ်အင်အားစုဝင်မှကျွန်တော်တို့ကခြံထားလို့မရဘူးတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရှိတယ်နော်အခုနော်ဒီမိုကရေစီအင်အားစုတွေရှိတယ် NLD နဲ့ဒီမိုကရေစီအင်အားစုတွေရှိတယ်တက်မတော်ရှိတယ်ဒီအခြေခံသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြတ်ထိုင်ပြီးစဉ်းစားဖို့တော့လိုတယ
်ဟုတ်ပြီကျွန်တော်လည်းအဲ့ဒါကိုမေ့ချင်တာနောက်ဆုံးဘယ်လိုထပ်ပေါက်ဆရာရမလဲဆိုတာ
ဒါကရွှေပြည်တရားဟောတယ်လို့တော့လူတွေကဝေဖန်ကောင်းဝေဖန်နိုင်မယ်နိုင်ငံရေးဆိုတာဒါပါပဲ
ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်ကိုအခုလိုဗိုလ်သူည9နာရီက10နာရီနဲ့တာတာပရိမနက်ဖဲ6နာရီက9နာရီရေဒီယိုစီစဉ်နေမှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ကိုရန်နိုင်ရဲ့သတင်းပတ်စင် အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
။ဒီဘက်အားကစားကဏ္ဍမှာတော့ Atletico Madrid အသင်းကစပိန်လာလီဂါအမပေးချန်ပီယံဆုကိုရသွားတာ American PGA ကောက်တီးပြိုင်ပွဲမှာအသက်အကြီးဆုံး Major Champion ထွက်ပေါ်လာခဲ့တာနဲ့2018ပြင်သစ် Open Champion ဒါမဲ့ပြင်သစ် Open နဲ့လွဲချော်သွားခဲ့တာစတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ Spain La Liga မှာတော့ Atletico Madrid အသင်း Champion ဖြစ်သွားပါတယ်။မပေးပြိုင်ပွဲနောက်ဆုံးနေ့ထိ Atletico Madrid က83မှတ် Real Madrid က81မှတ်ဖြစ်နေတာကြောင့်မတင်းစလုံး Champion ဖြစ်နိုင်သေးတာပါ။ဒါပေမဲ့နောက်ဆုံးနေ့မှာတော့ Atletico Madrid အသင်းဟာ Valladolid နဲ့အဝေးခွင်းမှာကစားကြတာမှာနောက်ကနေလိုက်ကစားပြီးတော့မှ Torres တွင်းနဲ့အနိုင်ကိုနဲ့နောက်ဆုံးမှာ2ဂိုးကိုနဲ့နိုင်ပြီးတော့ Champion ဖြစ်သွားပါတယ်
။ Que destaco esta temporada ha sido el trabajo grupal que se vio
ကျွန်တော်တို့ဒီဘောလုံးရာသီမှာ Champion ဖြစ်တာကအသင်းလိုက်စုစည်းမှုကောင်းလို့ပါပြီးတော့ကျွန်တော်တို့သိက္ခာအခက်အခဲတွေရင်ဆိုင်ရတဲ့အချိန်မှာလည်းကျွန်တော်တို့ရှုံးမပေးခဲ့ပါဘူးကျွန်တော်တို့အနေနဲ့ကိုယ်ရည်မှန်းချက်ပန်းတိုင်းကိုအောင်မြင်တဲ့အထိဆက်ပြီးကြိုးစားခဲ့ကြပြီးကျွန်တော်တို့အခုလိုချန်ပီယံဖြစ်တာထိုက်တန်ပါတယ
်ဒါဟာ Atletico Madrid အသင်းတော်လာလီဂါအမပေးချန်ပီယံဆုကို17ကြိမ်မြောက်ရတာဖြစ်ပြီးတော့2013-14ဘောလုံးရာသီနောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ရရှိတာဖြစ်ပါတယ်ခင်ဗျာလာလီဂါမှာ Atletico Madrid အသင်းကချန်ပီယံဖြစ်သွားတဲ့တစ်ချိန်တည်းမှာပဲအင်္ဂလန်မှာတော့ Manchester City အသင်းက Premier League ချန်ပီယံဖြစ်သွားပြီးတော့၄နှစ်အတွင်းမှာပဲ၃ချိန်မြောက် Premier League ဖလားကိုခိုင်မြောက်နိုင်ခဲ့ပါတယ်။နိုင်ငံတွေကနောက်ဆုံးပွဲစဉ်ကစားကြတာမှာ Man City အသင်းဟာရှုံးရှုံးနိုင်နိုင်ချန်ပီယံဖြစ်ပြီးသားဖြစ်ပေမဲ့လည်းအိမ်ဝင်းမှာပြိုင်ပွဲတွေပထမဆုံးပြန်ကြည့်တဲ့ပွဲမှာပဲချန်ပီယံခြေစွမ်းကိုပြပြီးတော့ Everton ကို၅ဂိုးကိုမရှိနဲ့ပြတ်ပြတ်သားသားအနိုင်ယူပြီးတော့Premier League ဖလားကိုခိုင်မြောက်သွားခဲ့ပါတယ်။နောက်ဆုံးပွဲစဉ်ဟာ Man City အတွက်အရေးမကြီးပေမဲ့အဆင့်3-5နေရာမှာရှိတဲ့ Chelsea, Liverpool နဲ့ Leicester တို့အတွက်တော့အရေးပါတဲ့ပွဲစဉ်ဖြစ်ခဲ့ပါတယ်။နောက်ဆုံးနေ့ကပွဲစဉ်မှာ Liverpool ကအိမ်ဝင်းမှာ Crystal Palace ကို2ဂိုးကိုမရှိနဲ့နိုင်ပြီး Chelsea က Villa ကို2ဂိုးတကိုးနဲ့ရှုံးနေတဲ့အချိန်မှာ Leicester က Spurs ကို2ဂိုးတကိုးနဲ့နိုင်တာကြောင့် Leicester အသင်းဟာ Champions League အတွက်အလားအလာကောင်းနေပြီးတော့မှနောက်ဆုံး15မိနစ်မှာSpurs က3ဂိုးသွင်းသွားတာကြောင့် Leicester ဟာနောက်ဆုံးမှ4ဂိုး2ဂိုးနဲ့ရှုံးသွားပါတယ်။ဒါကြောင့် Chelsea အသင်းရှုံးပေမဲ့ Leicester လည်းရှုံးသွားတာကြောင့် Leicester အသင်းဟာလာမယ့်ဘောလုံးရာသီမှာ Champions League နဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာ
။ Ben Simon, David De Gea.Robert Sanchez
Euro 2020ပြိုင်ပွဲနဲ့ပတ်သက်တဲ့သတင်းလေးဘက်မှာတော့ Spain အသင်းဟာလာမယ့် Euro ပွဲအတွက်လူစည်းရင်းကိုတနင်္လာနေ့ကပဲထုတ်ပြန်လိုက်ပါတယ်။ Libya Luis Enrique အခုတစ်ချိန်ထုတ်ပြန်လိုက်တဲ့လူစည်းရင်းထဲမှာတော့ Real Madrid အသင်းကဝိုင်းရဲ့နောက်တန်းလူ Sergio Ramos မပါဝင်ပဲပြုတ်သွားခဲ့ပါတယ်။အသက်35နှစ်ရှိဖြစ်တဲ့ Ramos ဟာဒီနေ့ဘောလုံးရာသီမှာဒဏ်ရာတွေကြောင့် Real အတွက်လည်း15ပွဲလောက်ပဲကစားနိုင်ခဲ့ပြီးတော့ပြီးခဲ့တဲ့ January လကတည်းကပုံမှန်တိုင်းကောင်းကောင်းမကစားနိုင်ခဲ့ပါဘူး။ဒါပြင်သူကအဲ့လိုမကစားနိုင်ုံနဲ့မဟုတ်ပဲအတင်းအတွက်လဲလေ့ကျင့်မှုတွေကောင်းကောင်းမလုပ်နိုင်ခဲ့ဘူးလို့လူးစ်အန်ရီကေကပြောပါတယ်။ဒါခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ပြီးအဲ့ဒီအတွက်လဲစိတ်မကောင်းဘူးလို့သူကဆိုပါတယ်
။ No solo no ha podido competir sino yo creo que no ha podido ni entrenar con el grupo.
Ramos ညမှာတော့ပြင်သစ်ကနေစပိန်နိုင်ငံသားဖြစ်ခံယူလိုက်တဲ့ Man City နောက်တန်းလူ Laporte ကိုရွေးချယ်ခဲ့ပါတယ်။အတင်းအတွက် 26 ရောက်ရွေးရမယ့်အထက်မှာနည်းနည်းအားကြံနေသေးပြီးတော့အခုချိန်ထိနံပါတ်ကြီး Real Madrid အသင်းကကစားသမားတယောက်မှမပါသေးတာကလည်းဒီနှစ်အတွက်ထူးခြားချက်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဟောဒီပြိုင်ပွဲတွေဘက်မှာတော့ American က PGA ကောက်တီးပြိုင်ပွဲကို North Carolina ပြည်နယ်မှာမေလ20ရက်နေ့ကနေ23ရက်နေ့အထိကျင်းပခဲ့ပါတယ်ဒီနေ့ American PGA မှာထူးခြားတာတစ်ခုကတော့ Major ပြိုင်ပွဲတက်တန်းတစ်လျှောက်မှာအသက်အကြီးဆုံး Champion ထွက်ပေါ်လာတာပါ။အဲဒီ Champion ကတော့ American က Phil Mickelson ပဲဖြစ်ပါတယ်။သူဟာအခုဆိုရင်အသက်50ရှိဖြစ်ပြီးတော့ Major ပြိုင်ပွဲ၄ခုစလုံးမှာအသက်အကြီးဆုံး Champion ဖြစ်စံချိန်တင်လိုက်နိုင်ပါတယ်။ Mickelson ဟာပြိုင်ပွဲတစ်လျှောက်စုစုပေါင်းသတ်မှတ်ရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာက Brooks Koepka နဲ့ Louis Oosthuizen တို့ထက်2ချက်အသာနဲ့ပိုဆွဲသွားခဲ့တာပါ။ ဒါဟာမေကောဆင်အတွက်တော့မေဂျာဖလားကို6ချိန်မြောက်ပိုဆွဲလိုက်တာလည်းဖြစ်ပါတယ
် Certainly one of the moments I'll cherish my entire life andI don't know how to
ဒီကြာတော့ကျွန်တော်ဘောတချောလို့မှာမတ်တရားတံပိုးထားသွားရမယ်အချိန်ဒီလေးကတခုဖြစ်ပါတယ်အခုလိုအချိန်မှာတော်တော်များများကကျွန်တော်ကိုမနိုင်နိုင်ဘူးလို့ထင်တဲ့အချိန်မှာလုံးပြလိုက်နိုင်တဲ့အတွက်ရလာတဲ့အောင်မြင်မှုစိတ်ကျင့်နှံ့မှုနဲ့ပျော်ရွှင်စိတ်လှုပ်ရှားမှုတွေကိုကျွန်တော်အနေနဲ့မပြောပြတတ်လောက်အောင်ပါပဲဒါပေမဲ့ကျွန်တော်ဇနီးနဲ့ကျွန်တော်ရဲ့ကယ်ဒီလုပ်ပေးနေတဲ့ကျွန်တော်ညီတင်နဲ့ဤပြကေဆန်းတို့ကကျွန်တော်ကိုယုံကြည်မှုပေးခဲ့ပြီးကျွန်တော်ကိုအကောင်းဆုံးဖြစ်အောင်လည်းသူတို့ကလုပ်ပေးခဲ့ကြပါတယ်
ဒီမတိုင်ငယ်မေဂျာဖလားကိုအသက်ကြီးဆုံးဖြစ်တဲ့စံချိန်တင်ထားတာကတော့ Julius Boros ဖြစ်ပြီးတော့သူဟာ1968ခုနှစ်ကအသက်48နှစ်အရွယ်မှာဒီ PGA ပြိုင်ပွဲကိုပဲအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာတခါတန်းနဲ့သတင်းတွေဘက်ကိုဆက်အရင်တော့လာမယ့်မေလ30ရက်နေ့မှာပြည်သူ့ Open ပြိုင်ပွဲကိုစတင်တော့မှာပါအခုလိုပြင်းထန် open tennis ဆောက်ဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာအမျိုးသမီးဘက်မှာတော့2018ပြင်းထန် open champion Simona Halep ဟာပြိုင်ပွဲကနေနှုတ်ထွက်သွားခဲ့ပါတယ်။ Halep ဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းကစားခဲ့တဲ့ Italian Open မှာခြေကလုံးကျော်သားဒဏ်ရာရသွားခဲ့တာဖြစ်ပြီးဒီဒဏ်ရာပျောက်ဖို့အတွက်အချိန်နည်းနည်းပို့ပြီးတော့လိုတာကြောင့်အခုလိုနှုတ်ထွက်လိုက်တာဖြစ်တယ်ဆိုပြီးတော့သူက Twitter ကနေကြေညာထားပါတယ်။ကစားသမားတယောက်အနေနဲ့တိုင်မနှုတ်ထွက်ချင်ပေမဲ့လည်းဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
အခုလိုဗိုလ်ဒူးညဘက်တိုင်းမှာထုတ်လင်းနေတဲ့ကိုရန်နိုင်ရဲ့အားကစားသတင်းလောက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးဗိုလ်ဒူးညအတွက်သတင်းချင်းချုပ်ကိုပြောပြပါမယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နှစ်ပတ်လည်ညီလာခံကိုမြန်မာနိုင်ငံကိုစားပြုပြီးဘယ်သူတက်မလဲဆိုတဲ့ကိစ္စအငင်းပွားစရာတွေဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံနေရာကိုစားပြုမှုကိုခြံလှမ်းထားဖို့ WHO ကဒီကနေ့ဗိုလ်ဒူးနေမှာဆုံးဖြတ်လိုက်ပါတယ် WHO ညီလာခံကိုတက်ရောက်မဲ့ကိုယ်စားလှယ်ကိုအာဏာသိမ်းဖျောက်ချခံထားရတဲ့မြန်မာအရက်ဖက်အာဏာပိုင်တွေဘက်ကရောစစ်အာဏာသိမ်းကောင်စီဘက်ကပါအဆိုပြုခဲ့တယ်လို့ AFP သတင်းနဲ့မှဖော်ပြပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်အဖြစ်ဘယ်သူကိုလက်ခံမလဲဆိုတဲ့ကိစ္စမဆုံးဖြတ်ရသေးတဲ့အတွက်မြန်မာကိုယ်စားလှယ်ကမဖိတ်ဖို့ WHO အဖွဲ့ဝင်နိုင်ငံတွေကဒီကနေ့မှပဲဆုံးဖြတ်လိုက်တာပါမြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့လူမျိုးစုနဲ့လက်ကင်အဖွဲ့တွေဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်လာနေတာမှာဘာသာရေးဝိပုစုတောင်းတဲ့နေရာတွေကိုတိုက်ခိုက်တာရှောင်ရှားကြဖို့ကက်သလစ်ယဟန်အမတ်ကာဒီနိုချားလ်စ်မွန်ဘူကမေတ္တာရက်ခံတောင်းဆိုလိုက်ပါတယ်ဒီကြတဲ့တနင်္ဂနွေနေ့ညကကီအာပြည်နယ်လွိုင်ကော်မြို့ဦးနီးကခရီးရန်ဖျားကြောင်းတဲ့လက်နက်ကြီးကြီးကြပြီးအဲဒီမှာခိုးလုံနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ၄ဦးသေဆုံးပြီးတော့၈ဦးဒဏ်ရာရခဲ့ပြီးတဲ့နောက်ရဟန်းအမတ်ချားစ်မွန်ဘူကအခုလိုပန်ကြားလိုက်တာပါဆီယနာရှင်စန့်ကျင်ရေးလက်နက်ဆွဲကင်ပြီးတံမြန်တိုက်ခိုက်နေတဲ့ကီအာပြည်နယ်မှာဒီကနေ့မနေ့အစောပိုင်းလွိုင်ကော်မြို့နယ်မြောက်ဖက်လွိုင်လင်လေးရွာအနီးကထီးဆက်ခါရဲစခန်းကိုကီယင်းပြည်သူ့ကာကွယ်ရေးအဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီတိုက်ခိုက်မှုကြောင့်ရဲတပ်သားတို့ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ဖဲခုံနဲ့ဒီမော့ဆူမျိုးတွေမှာလည်းပြစ်ခတ်တံတွေကြားရပြီးဒေသခံတောင်းတဲ့ကြီးဘေးလွရာတိမ်းရှောင်နေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။စာတင်ကြောင်းတွေပြန်ဖွင့်ဖို့စစ်ကောင်စီကကြိုးစားနေကြမှာပဲ။တချို့ဒေသတွေမှာစာတင်ကြောင်းတချို့မီလောင်တာပေါက်ကွဲတာတွေဖြစ်နေပါတယ်။ဆီယနာရှင်စန့်ကျင်သူတွေကကန့်ကွက်နေတဲ့ကြားကပဲနိုင်ငံတော်မှာအခြေခံပညာကျောင်းတွေကိုဇွန်လတစ်ရက်နေ့ပြန်ဖွင့်ဖို့စစ်ကောင်စီကကြိုးစားနေတာပါပြစ်ခတ်တိုက်ခိုက်မှုတွေနဲ့တစ်ဆက်တည်းမှာပဲနိုင်ငံတော်မျိုးဝါတွေမှာတော့ဆန္ဒပြမှုတွေကြိုကြားပေါ်ပေါက်နေစေဖြစ်ပါတယ်ရန်ကုန်မန္တလေးကလေးမုံရွာတစည်ဖကန့်ဖားကန့်စတဲ့ဒေသတွေမှာနေ့စဉ်မပြတ်ဆန္ဒပြပွဲတွေဆက်ရှိနေပါတယ်ခင်ဗျာဗိုလ်ဒူးညအတွက်တရင်အချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအတွက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတန်းလို့စီစဉ်တဲ့ထုတ်လို့ရမှုကမဆုမမတန်ပိုင်းအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ်။ VA မြန်မာပိုင်းရဲ့ကြာသပတေးနေ့မတစ်ဖက်အစီအစဉ်ကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VA တော်တော်ရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
သတင်းတော် This program has come to you from the Voice of